Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇွန်လ30ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကတင်ကီထိုက်ပါ
ကျွန်မအေသနာကျော်ပါရှင်အီရန်နိုင်ငံနဲ့ဆီးရီးယားနယ်စပ်မှာအစ္စလာမ်နိုင်ငံတော်တခုထူထောင်มาရဲဆိုပြီးကြေညာထားတဲ့ဆူနီစစ်သွေးကြွတွေရဲ့ထိန်းချုပ်မှုအောက်ကနေမြောက်ပိုင်းကတီဂရစ်မြို့ပြန်လည်ရရှိဖို့အီရန်စစ်လေယာဉ်တွေမင်းညာတော်ကတွေကဝေဟင်ကနေတိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်တရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကကူညီသွားမှာဖြစ်တဲ့အကြောင်းမြန်မာအစိုးရသမ္မတကတရုတ်နိုင်ငံခီးစဉ်တွင်မှကတိပေးသွားခဲ့ပါတယ်ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒီညပိုင်းမှာပြောပြပေးဖို့ရှိပါတယ်မတ်တင်ကြီး
ကောင်းပါပြီရှင်မြန်မာနဲ့တရုတ်တို့ကြားမဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့သဘောတူလိုက်တဲ့အပေါ်သုံးသပ်တင်ပြချက်တွေကိုသတင်းတွေကြီးညာပြီးမှအရင်ဆုံးထုတ်လွှင့်ပေးပါမယ်
6月27号习近平主席和来华访问的缅甸总统吴敦
义တရုတ်နိုင်ငံသားရေးဌာနရဲ့ပြောခွင့်ရဟုန်လီရဲ့ပြောကြားချက်ပါနောက်ရက်ခိုင်ပြည်နယ်လွှတ်တော်ကတော့သမရအဆိုပြုထားတဲ့ပြည်နယ်ဝင်ကြီးချုပ်ကိုကန့်ကွက်မယ်ရှိအတည်ပြုလိုက်ပါပြီရှမ်းပြည်ဘက်မှာတော့တိုက်ပွဲတွေပြင်းထန်နေပြီးတော့ဒီထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလို့သမားတွေကိုတော့တရားဝင်အလို့လောက်ကန်ခွင့်လက်မှတ်တွေကိုပြန်လည်ထုတ်ပေးနေတဲ့အကြောင်းတွေကိုဒီညပိုင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ခဏတွေကိုနားဆင်ကြားရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုငိမ့်ချန်းတို့ကကြီးညာပေးကြမှာပါ
အီရန်နိုင်ငံနဲ့ဆီးရီးယားနယ်စပ်မှာအစ္စလာမ်နိုင်ငံတော်တခုထူထောင်มาရဲဆိုပြီးတော့ကြေညာထားတဲ့ဆူနီစစ်သွေးကြွတွေရဲ့ထိန်းချုပ်မှုအောက်ကနေမြောက်ပိုင်းကတီဂရစ်မြို့ပြန်လည်ရရှိဖို့အတွက်အီရန်စစ်လေယာဉ်တွေမနေ့ကညတော့ကဝေဟင်ကနေတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့ကြပါတယ်အီရန်အစ္စလာမစ်နိုင်ငံတော်နဲ့ The Levant ISIL စစ်သွေးကြွတွေဇွန်လအစပိုင်းတွေကတင်းယူခဲ့တဲ့မြို့အများပြားထဲမှာအပါအဝင်ဖြစ်တဲ့တီဂရစ်မြို့မှာဒီကနေ့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေသေးပါအစ္စလာမ်ဘာသာကိုတစ္ဆာရှိတဲ့မွတ်စလင်တွေရဲ့အချုပ်အခြာအာဏာပိုင်ဆိုးတဲ့နိုင်ငံတော်တစ်ခေါင်းဆောင်ဟာသူတို့ရဲ့အကြီးအကဲအဘူဘကာအယ်ဘာဒါဒီဖြစ်တယ်လို့ ISIL အဖွဲ့ကတင်းငရီနေမှာပဲအွန်လိုင်းမှာကြေညာသွားခဲ့ပါတယ်။ပထမကဘာစစ်နောက်ပိုင်းမှာနီဂုံးချုပ်သွားတဲ့အော်တိုမန်အင်ပါယာအစိုးရကိုဖော်ညွှန်းတဲ့အနေနဲ့အဲဒီအစ္စလာမ်နိုင်ငံတော်တစ်ခလီဖေးဆိုတဲ့အတုံးလုံးကိုတုံးခဲ့ကြတာပါ။ ISIL အဖွဲ့ဟာတစ်ချိန်ကတော့အီရတ်ရဲ့အယ်ကိုင်ဒါကွန်ရက်နဲ့ဆက်ဆက်မှုရှိပေမဲ့လည်းအစ္စလာမစ်နိုင်ငံအသစ်ထူထောင်ကျင်တာနဲ့အမိန့်ကိုတွေ့ဖယ်ခဲ့တာတွေကြောင့်အယ်ကိုင်ဒါက ISIL အဖွဲ့ကိုဒီနှစ်အစောပိုင်းမှာပဲဆွန့်ပစ်ခဲ့တာဖြစ်ပါတယ်ရှင်
။အပြစ်ခတ်တွေတိုးလာတဲ့ပါလက်စတိုင်းဒေသမှာဂါဇာကမ်းမြောင်ကနေပစ်လိုက်တဲ့အနည်းဆုံးဒုံးကျည်14လုံးအစ္စရေးတောင်ပိုင်းကိုကျခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒုံးကျည်ကမီးလောင်မှုကြောင့်အိမ်နှလုံးထိခိုက်ပျက်စီးခဲ့ပြီးလူ2ဦးအထိတ်တလန့်ဖြစ်တဲ့အတွက်ဆေးရုံတင်ထားရတယ်လို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဂါဇာကမ်းမြောင်ကပြည်လွတ်တဲ့ဒုံးကျည်အများစုကအကြမ်းထည့်လက်လုပ်ပစ္စည်းတွေနဲ့လုထားတဲ့အတွက်ကြီးကြီးမားမားပျက်စီးမှုမဖြစ်စေပေမဲ့နေဆက်မှာနေထိုင်တဲ့အစ္စရေးလူအဖွဲ့အစည်းကိုထိတ်လန့်စေပါတယ်။ဒါတွေကိုလုပ်ပြလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးကစစ်သွေးကြပြစ်မှတ်12ခုကိုလေကြောင်းကတိုက်ခိုက်ခဲ့တယ်လို့စစ်ဖက်ကပြောပါတယ်။ပြစ်မှတ်တွေကဖုံးကွယ်ထားတဲ့ဒုံးကျည်ပြည်လွတ်တဲ့နေရာထုတ်လုပ်တဲ့နေရာတွေအပါအဝင်အကြမ်းဖက်မှုတွေလုပ်တဲ့နေရာလို့အစ္စရေးစစ်တပ်ကသတ်မှတ်ထားတဲ့နေရာတွေပါဝင်တယ်လို့စစ်တပ်ကပြောပါတယ်။
ပါကစ္စတန်နိုင်ငံမှာအာဖဂန်နေဇက်ဒေတာကဒေတာကန်တန်တဝက်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ပြီးတော့ဝေဟင်ကနေပြီးတော့လည်းနှစ်ပတ်ကြာဘုံကျဲတိုက်ခိုက်မှုပြုလုပ်ခဲ့ပြီးတဲ့နောက်မှာအဲဒီကတာလီဘန်တွေရဲ့အခိုင်အမာခြေကုပ်စခန်းတွေကိုမြေပြင်ဆစ်ဆင်မှုတွေစတင်လုပ်ပြီးလို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံလုံးမှာလှုပ်ရှားနေတဲ့စစ်သွေးကြောအဖွဲ့တွေကိုမြောက်ပိုင်းဝါဇီရစ်စတန်ဒေတာကတာလီဘန်တို့ရဲ့အဓိကခြေကုပ်ယူရာမရန်ရှမ်းမြို့မှာတိုင်ဝင်တိုင်တွေရှောက်ဖွေမှုတွေဒီကနေ့ပဲစတင်လှုပ်ဆောင်နေတာလို့စစ်တပ်ကပြောသွားတာပါ။အစပိုင်းစစ်ဆင်မှုမှာစစ်သွေးကြော15ဦးသေဆုံးသွားတယ်လို့စစ်တပ်ကဆိုပါတယ်။ဇွန်လ15ရက်နေ့မှာလေကြောင်းစစ်ဆင်မှုတွေစတင်လိုက်ခတဲ့ကမတင်ငါဝဲစစ်သွေးကြောအယောက်300ကျော်သေဆုံးခဲ့သွားပြီလို့လည်းစစ်တပ်ကပြောပါတယ်။ဒါမဲ့အခုလိုမျိုးစစ်တပ်ရဲ့လှုပ်ရက်ကြောင့်အဲဒီအမျိုးသမီးနဲ့ကလေးအများစုပါဝင်ဒေသခံ9သိန်းဒီပါအိုးရင်စွန့်ခွာပြေးခဲ့ကြရပါတယ်။အဲဒီအိုးရင်စွန့်ခွာထွက်ပြေးကြရတဲ့သူတွေအတွက်စားရည်ရိတ်ခါပြေးဝအောင်ထောက်ပံ့ဖို့ထောက်ပံ့ငွေဒေါ်လာ8သန်းအပိုဆောင်ပြီးတော့ပေးအပ်ခဲ့တယ်လို့အမေရိကန်ပြည်အောင်စုကအရင်တစ်ပတ်ကပဲကြေညာသွားတာပါ။ပါကစ္စတန်ရဲ့မဟာမိတ်နိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်အောင်စုဟာအဲဒီမြောက်ပိုင်းဝါဇီရစ်စတန်ဒေသကနေပြီးတော့တာလီဘန်တွေရဲ့ခြေကုပ်စခန်းတွေကိုရှင်းလင်းပစ်ဖို့အတွက်ပါကစ္စတန်အစိုးရကိုနှစ်ပေါင်းများစွာတိုက်တွန်းနေကြတာဖြစ်ပါတယ်ရှင်။
ယူကရိန်းရှေ့ပိုင်းမှာအပြည့်ရက်ဖို့တပ်တန်းကုန်ဆုံးဖို့နီးကပ်လာတာနဲ့အမျှရုရှားအနေနဲ့ဥရောပသမဂ္ဂရဲ့ပိတ်ဆို့မှုအသစ်တွေကိုရှောင်ရှားနိုင်ဖို့ယူကရိန်းရုရှားပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေကထပ်ပြီးဆွေးနွေးကြဖို့အစီအစဉ်ရှိပါတယ်။ခေါင်းဆောင်လေးဦးနှစ်နိုင်ကြာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးတဲ့နောက်မှာသူဇွန်လ20ရက်နေ့မှာကြေညာခဲ့တဲ့အပြည့်ရက်ဟာအနည်းဆုံးတနင်္လာနေ့ညအထိတော့ခံမယ်လို့ယူကရိန်းသမ္မတပက်ထရိုပရိုရှန်ကိုကမနေ့ကပြောသွားပါတယ်။ယူကရိန်းအရှေ့ပိုင်းကရုရှားလိုလားသူခွဲထွက်သမားတွေကိုရုရှားအနေနဲ့သူ့ရဲ့ဩဇာကိုမသုံးရင်ဥရောပသမဂ္ဂကပုံပြီးပြင်းထန်တဲ့တန်ခတ်မှုတွေလုပ်မယ်လို့ချိန်ချောက်နေတာပါ။ခေါင်းဆောင်တွေကရုရှားသမ္မတဗလာမီဒီယာပူတင်ကိုသူတို့အနေနဲ့ရလက်ကိုတင်းလာနေမှာရဖို့မျှော်လင့်တဲ့အကြောင်းပြောထားတယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လွန်ရဲ့ယုံကပြောပါတယ်။
ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1139လိုင်းနိုမီတာ25 kHz 1.965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA အမေရိကန်တန်ကနေမြန်မာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်တရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအကူအညီသွားမှာဖြစ်တဲ့အကြောင်းမြန်မာအစိုးရသမ္မတဦးသိန်းစိန်ကတရုတ်နိုင်ငံခီးစဉ်တွင်မှကတိပေးပြောဆိုခဲ့တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟုံးလီက VOA ကိုပြောပါတယ်။ဒါမဲ့လည်းတရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုတွေဟာဘာတွေဆိုတာကိုတော့နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကရှင်းရှင်းလင်းလင်းပြောဆိုမသွားခဲ့ပါဘူး။တရုတ်နိုင်ငံနဲ့ဒေသရင်းနိုင်ငံတွေကြားမှာရေပိုင်တဲ့အငင်းပွားမှုတွေနဲ့တင်းမာမှုတွေပေါ်ပေါက်နေချိန်မှာအာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံရဲ့သမ္မတဦးသိန်းစိန်တရုတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ကတော့တရုတ်နဲ့မြန်မာနှစ်နိုင်ငံလုံးဟာဖွံ့ဖြိုးရေးနဲ့ပြည်ရင်ပြောင်းလဲရေးလမ်းကြောင်းပေါ်မှာရောက်ရှိနေပြီးတော့နှစ်နိုင်ငံပြည်သူတွေရဲ့အကျိုးအတွက်အစဉ်အလာမပြတ်နီးနီးကပ်ကပ်လက်တွဲဖို့အဓိကပြောသွားခဲ့ပါတယ်။တနင်္ဂနွေနေ့ကတော့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ဟာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံခဲ့တဲ့အကြောင်းတရုတ်အစိုးရအစင်ဟွာသတင်းမှာဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်ကနယ်မြေအငင်းပွားမှုမှာဓာတ်ရိုက်ဆွေးနွေးညှိနှိုင်းပြီးဖြေရှင်းသင့်တယ်လို့နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေကသဘောတူခဲ့ကြတယ်လို့ပြီးတော့ဒေတာရင်းနိုင်ငံရေးနဲ့တည်ငြိမ်ရေးအတွက်တရုတ်နဲ့အာဆီယံပူးပေါင်းမှုလိုအပ်တဲ့အကြောင်းတွေလည်းဆွေးနွေးခဲ့ကြပါတယ်ရှင့်။
ယခုပတ်တွင်ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့မြန်မာနိုင်ငံနဲ့လာအိုနိုင်ငံကိုပထမဆုံးချိန်တွားရောက်မယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။မြန်မာနိုင်ငံကိုအင်ကာနေ့မှာရောက်မယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်
။ Oh she'll be leaving tomorrow travel up there. Now she's leaving on Tuesday. Yeah, now she's in Burma for
မြန်မာနိုင်ငံမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်အပါအဝင်သမ္မတဦးသိန်းစိန်နဲ့မြန်မာအစိုးရအဖွဲ့ဝင်တွေကိုတွေ့ဆုံမယ်လို့ပြောပါတယ်။ဒီလိုအလဲပတ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတာနဲ့ဒီနှစ်အတွက်အာဆီယံဥက္ကဋ္ဌရာထူးအတွက်ဩစတြေးလျထောက်ခံမှုကိုဆက်ပြီးပြသသွားမယ်လို့ပြောပါရယ်။နောက်ပြီးဩစတြေးလျစီးပွားရေးကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတိုးတက်စေဖို့မြန်မာနဲ့ဩစတြေးလျအစိုးရတွေအနေနဲ့ဘာတွေလုပ်ပေးနိုင်မလဲဆိုတာကိုမေးမြန်းသွားပါမယ်။မငြိမ်သက်မှုတွေဖြစ်နေတဲ့ရခိုင်ပြည်မှာလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေအတွက်ဩစတြေးလျကငြိမ်းငြိမ်းချမ်းချမ်းဖြေရှင်းဖို့တိုက်တွန်းသွားမယ်လို့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြပါရယ်။မနစ်ကလည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဘော့ကမြန်မာနိုင်ငံကို၂ရက်ကြာလဲပတ်ခဲ့ပါတယ်။အောင်ဆန်းဒေါ်အောင်ဆန်းစုကြည်လည်းမနစ်ကဩစတြေးလျကိုတွားရောက်လဲပတ်ခဲ့ပါတယ
်။တောင်ကိုရီးယားနိုင်ငံမှာကျင်းပဖို့ရှိတဲ့အာရှအားကစားပွဲတော်မတိုင်ခင်ဒေတာရင်းအနေထားကိုပြင်လဲရင်ကြားစေရေးအနေထားမျိုးဖြစ်အောင်လှုပ်ဆောင်တဲ့အနေနဲ့တောင်ကိုရီးယားကအမေရိကန်နဲ့နှစ်ပတ်လည်ပူးရဲစည်ရေးလေ့ကျင့်မှုလှုပ်ဆောင်မှာကိုဖျက်သိမ်းလိုက်ဖို့အတွက်မြောက်ကိုရီးယားကဒီကနေ့ပဲတောင်းဆိုသွားပါတယ်။ဤချုံမျိုးတော်မှာစက်တင်ဘာ19ရက်နေ့ကနေအောက်တိုဘာ4ရက်နေ့ထိအာရှအားကစားပွဲတော်ကျင်းပဖို့စီစဉ်ထားတာပါ။အမေရိကန်နဲ့ပူးရဲစည်ရေးလေ့ကျင့်မှုတွေလှုပ်ဆောင်တာဟာထိုးစစ်ဆင်ဖို့ပြင်ဆင်တာဖြစ်လို့ဒီဩဂုတ်လမှာကျင်းပမယ့်အမေရိကန်ကိုရီးယားစည်ရေးလေ့ကျင့်မဲ့အစီအစဉ်ကိုချက်ချင်းဖျက်ဆီးခြင်းနဲ့လို့မြောက်ကိုရီးယားအစိုးရသတင်းဌာနကတင်ပြတဲ့မြောက်ကိုရီးယားကာကွယ်ရေးကော်မရှင်ရဲ့ဒီကနေ့ကြေညာချက်မှာပြောထားပါတယ်။ဒါမဲ့လည်းတောင်ကိုရီးယားကသာသူတို့ရဲ့အစီအစဉ်တိုင်းဆက်လုပ်သွားမယ်ဆိုရင်မြောက်ကိုရီးယားကဘယ်လိုတုံ့ပြန်မလဲဆိုတာတော့ပြောမထားပါဘူး။ငြိမ်းချမ်းစွာပြန်လည်ပေါင်းစည်းရင်တမိုင်းဝင်1982ခုနှစ်ပူရဲကြေညာချက်ထုတ်ပြန်တာ42နှစ်ပြည့်တဲ့လာမယ့်တောက်ကြနေ့ကစပြီးတော့ကိုရီးယားနိုင်ငံအနေနဲ့နေဆက်တခြားစီရေးရန်လိုမှုတွေကိုရပ်တန့်ပြီးတော့စိတ်ဓာတ်ရေးရာစစ်ဆင်မှုလုပ်နေတာတွေကိုလည်းရပ်အဆုံးသတ်ဖို့အတွက်ဒီကြေညာချက်မှာအဆိုပြုထားပါတယ်ရှင်။
နိုင်ငံ၄နိုင်ငံကဂျိုရု၅ခုကိုတင်ဆောင်ထားတဲ့ဒုံးပြန်ကိုအိန္ဒိယအကာသအေဂျင်စီကလွှတ်တင်လိုက်ပါတယ်။ပြင်သစ်ကမ္ဘာမြေလေ့လာတဲ့ဂျိုရုကိုတင်ဆောင်ထားတဲ့ဒုံးကြီးကိုအိန္ဒိယအရှေ့ပိုင်းစိတ်ခမ်းဆရီဟာရီကိုတာကနေဒီကနေ့မှလွှတ်တင်လိုက်တာပါ။ကနေဒါကဂျိုရုအသေးစားနှလုံးနဲ့ဂျိုရ ဂျာမနီနဲ့စင်ကာပူကတလုံးစီကိုလည်းတင်ဆောင်သွားပါတယ်။ဒီနေ့လွတ်တင်မှုဟာအကျိုးမြတ်များတဲ့ကမ္ဘာကျော်လွတ်တင်မှုဈေးကွက်ကိုအိန္ဒိယကဝင်ရောက်လာမှုကိုခိုင်မာစေပါတယ်။အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီလည်းလွတ်တင်တဲ့နေရာမှာရှိနေပြီးနိုင်ငံရဲ့အကာသအစီအစဉ်တွေဟာကမ္ဘာပေါ်မှာဈေးအသက်သာဆုံးလို့မှတ်ချက်ပေးပြောသွားပါတယ်။ခုချိန်မှာတော့အိန္ဒိယကနိုင်ငံပေါင်းစုံကဂျိုရု35လုံးကိုလွှတ်ခဲ့ပြီးပါပြီ။
ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေရဲ့ဒုတိယအဆင့်16သင်းရှုံးထွက်ပြိုင်ပွဲတွေကစားနေကြတာမှာဒီကနေ့တော့ပြင်းထန်တဲ့နိုင်ဂျီးရီးယား၊ဂျာမနီနဲ့အယ်ဂျီးရီးယားတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။ဘရာဇီးလီးယားမြို့တော်မှာကံမဲ့ပြင်းထန်တဲ့နိုင်ဂျီးရီးယားပွဲကိုမြန်မာစံတော်ချိန်ဒီကနေ့ည7:00နာရီခွဲမှာကံမှာဖြစ်ပြီးတော့ပေါ်တိုအယ်လဂရာမြို့ကဂျာမနီနဲ့အယ်ဂျီးရီးယားပွဲကတော့မြန်မာစံတော်ချိန်အင်္ဂါနေ့မနေ့2:00နာရီခွဲအချိန်မှာစပြီးတော့ကံမှာဖြစ်ပါတယ်။မင်းညားကကစားသွားကြတဲ့ပွဲတွေမှာဆိုရင်တော့ Fortaleza မြို့ကပွဲမှာ Netherlands က Mexico အသင်းကိုပွဲပြီးခံပြီးသွင်းတဲ့ဂိုးတွေနဲ့နောက်ဆုံး2ဂိုး2ဂိုးနဲ့အနိုင်ရရှိသွားခဲ့ပါတယ်။ပထမပိုင်းမှာ2သင်းစလုံးဂိုးမရှိသေးသေးကြားခဲ့ပြီးတော့အဖွင့်ဂိုးကို Mexico တိုက်စစ်မှုက48မိနစ်မှာသွင်းခဲ့တာဖြစ်ပါတယ်။ Netherlands အသင်းခြေပေါက်ကိုရဖို့တိုက်စစ်ကိုအချိန်မြင့်ခဲ့ပေမဲ့ရာသီဥတုကပူလွန်းလာ Mexico နောက်တန်းကဂိုးသမားနဲ့ကောင်းလွန်းလာကြောင်းတော်တော်နဲ့ခြေပေါက်ကိုမရခဲ့ပါဘူး။ရာစီဖေမာကစားတဲ့ Green နဲ့ Costa Rica ပွဲမှာတော့အချိန်ပိုပြီးတဲ့အထိတကိုးစီတည်ကြခဲ့တာကြောင့် Penalty ကန်နာမှာ Costa Rica ကအနိုင်ရပြီးတော့ပထမဦးဆုံးအကြိမ် Quarter Final တက်သွားပါတယ်။အချိန်ပိုအထိနှစ်သင်းစလုံးတည်ဖြစ်နေပြီးတော့မှနောက်ဆုံး Penalty ကန်တော့ Costa Rica က5ဂိုး3ဂိုးနဲ့နိုင်ပြီးတော့ Costa Rica အသင်းကကမ္ဘာဖလား Quarter Final ကိုပထမဦးဆုံးအကြိမ်တက်သွားခဲ့ပါတယ်ရှင်။
ထစ်တန်းရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုငင်းချန်တို့ညင်ညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။မြန်မာသမ္မတဦးသိန်းစင်ရဲ့တရုတ်နိုင်ငံ၄ရက်ကြာခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံရမှာနှစ်နိုင်ငံကြားမဟာဗျူဟာကျတဲ့ပူးပေါင်းမှုတွေလှုပ်ဆောင်ဖို့သဘောတူခဲ့ကြသလိုတရုတ်နိုင်ငံရင်ဆိုင်နေရတဲ့အဓိကပြဿနာကြီးတွေမှာမြန်မာကရပ်တည်ပေးမယ်လို့ယုံကြည်ကြောင်းတရုတ်သမ္မတကပြောကြားခဲ့ပါတယ်။အာဆီယံလက်ချောက်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးအပေါ်အကဲခတ်တွေရဲ့အမြင်ကိုတော့ဒေါက်ခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။သမ္မတဦးသိန်းစင်ရဲ့တရုတ်နိုင်ငံ၄ရက်ခီးနောက်ဆုံးနေမှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟုန်လေးကတရုတ်နဲ့မြန်မာနှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေနက်နက်ရှိုင်းရှိုင်းလှုပ်ဆောင်သွားဖို့နဲ့နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်သွားဖို့နှစ်နိုင်ငံခေါင်းဆောင်တွေကြားသဘောတူညီမှုရခဲ့တယ်လို့ပြောကြားခဲ့ပါတယ်။
6月27号，习近平主席和来华访问的缅甸总统吴敦盛。
第五年，缅甸南安哈印尼的印尼军队批得了，杜尼的班长来西边，缅甸南安嘛大西开灭的人间木呢，第二木也不，第五他们啊西进边啊苗岭他的了，南安也七年呢来要泥水西的喷标木也啊，十六年没了用几张标到了吧，那是小吹比标来泥的，南安那个泥他奥嘛嘞。တရုတ်နဲ့မြန်မာနှစ်နိုင်ငံဟာပြောင်းလဲမှုတွေနဲ့အတူတိုးတက်မှုတွေရှိနေတာမို့နှစ်နိုင်ငံစလုံးအရင်ပုံစံတိုင်းသွေးစည်းညီညွတ်စွာနဲ့မပြောင်းလဲတဲ့ဆက်ဆံရေးလမ်းကြောင်းပေါ်မှာကိုယ့်လူမျိုးအကျိုးစီးပွားအတွက်လှုပ်ဆောင်သင့်ပါတယ်လို့ဆိုပါတယ်တရုတ်နိုင်ငံဟာမြန်မာနဲ့ဆက်ဆံရေးတိုးမြှင့်တဲ့မူဝါဒကိုပုံမှန်ကျင့်သုံးနေပြီးမိတ်ဆွေဖြစ်တဲ့ကာလအတော်ကြာရပ်တည်ခဲ့ရမှာမြန်မာဘက်ကတရုတ်ရဲ့ရေရှည်ပံ့ပိုးမှုကိုလက်ခံကျေနပ်တယ်လို့တရုတ်ရဲ့စိုးရင်စိတ်ပူစရာအဓိကပြဿနာကြီးတွေမှာတရုတ်ကိုထောက်ခံပံ့ပိုးပေးမယ်လို့ယုံကြည်ကြောင်းလဲပြောကြခဲ့ပါတယ်။တရုတ်အစိုးရဘက်ကဘာပြဿနာလို့တိတိကျကျထုတ်ဖော်မပြောဆိုခဲ့ပေမဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုအာရှဒေသတွင်အဓိကထောက်ခံပေးနေတဲ့ဂျပန်နဲ့ရောအာဆီယံနိုင်ငံတချို့နဲ့ပါနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေရှိနေတာပါ။အခုလိုချင်းနေမျိုးမှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူနေတဲ့မြန်မာနိုင်ငံကတရုတ်ဘက်ကနေရက်တည်မယ်ဆိုရင်ဒေတာရင်းအမြင်မှားစရာတွေနဲ့စိန်ခေါ်မှုတွေဖြစ်လာမလားလို့အများကတွက်ဆနေကြပါတယ်။တရုတ်နိုင်ငံအခြေစိုက်မြန်မာနိုင်ငံနဲ့ဒေတာဆိုင်ရာအရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောကတော့မြန်မာနိုင်ငံအတွက်တော့အများထင်တယ်လို့အဖို့ထစ်တွေဖြစ်မလာနိုင်ဘူးလို့တွက်ဆပါတယ်
။တရုတ်အနေနဲ့ဗီယက်နမ်နဲ့ကိုဟိုဖိလစ်ပိုင်နဲ့ရောပရိပခါရီပြဿနာတွေကြီးမားနေစားမှတ်နေအဲ့ဒီဟာကနောက်ဒီနှစ်နိုင်ငံလုံးကလည်းအာဆီယံနိုင်ငံတွေဖြစ်တာ哦ဒါကြောင့်မလို့ဒီပရိပခါဖြစ်ကြီးမားနေတာတော့မှတ်နေသို့တော်လည်းအာဆီယံနိုင်ငံ တစ်ခုလုံးနဲ့ဖြစ်တာမဟုတ်ဘူးလေအဲ့တော့အစ္စရဲနိုင်ငံရဲ့အားလုံးရဲ့ပြဿနာကအားလုံးသဘောတူညီချက်ရှိမှဘာကိစ္စမဆိုဆုံးဖြတ်ရတာဖြစ်တော့ဒီအာဆီယံဥက္ကဋ္ဌရဲ့ဟိုနည်းကအရေးကြီးတယ်ကမ္ဘောဒီးယားအာဆီယံဥက္ကဋ္ဌလောက်တုန်းကလည်းဒီလိုပဲဖိလစ်ပိုင်နဲ့ပြဿနာတက်ဖူးတာပဲအဲ့တော့ကျန်တဲ့နိုင်ငံတွေလည်းကြာတော့တရုတ်နဲ့ဆက်ဆံရေးကတော်တော်ကောင်းနေတာဖြစ်တာ
တရုတ်ကအမေရိကန်ပြည်ထောင်စုရဲ့ဒေသရင်းလွှမ်းမိုးမှုကိုစိုးရိမ်နေချိန်မှာအမေရိကန်ရဲ့ပံ့ပိုးကူညီမှုကိုရလာနေတဲ့မြန်မာနိုင်ငံကနေတရုတ်နဲ့ဆက်ဆံရေးတိုးမြှင့်မှုလှုပ်လာတော့မို့အခုမြန်မာသမ္မတရဲ့တရုတ်နိုင်ငံခီးစဉ်ဟာအောင်မြင်မှုရှိမယ်လို့လည်းသုံးသပ်ပါတယ
်တရုတ်ပြည်ကတချို့အဲပညာရတရောဘာရောနည်းနည်းသူတို့စိတ်ပူပန်နေတာကဗမာပြည်ရဲ့အနောက်နိုင်ငံနေเนาะအမေရိကန်အပါဝင်အနောက်နိုင်ငံနေဝေါကနေဝင်လာတဲ့ဟာသူတို့ကိုများဥတီတလားပေါ့တရုတ်ကအမေရိကန်ရဲ့ဒီအာရှတိုက်ကိုတိတ်ဝင်လာတဲ့ခြေလမ်းဟာသူတို့ရဲ့တိုးတက်ဖွံ့ဖြိုးရေးကိုထိမ့်သိမ်းဖို့ထိမ့်ချုပ်ဖို့လို့သူတို့ကမြင်တယ်လीဒါကြောင့်ဗမာပြည်ကိုဝင်လာလဲအဲ့လိုဖြစ်တဲ့အတွက်သူတို့ဘက်ကတစုံတရာထိခိုက်နေမလားနစ်နာလीမလားလို့ပူပန်တဲ့လူတွေပူပန်နေအဲ့ဒါကိုဥသိမ်းစိန်ကလာပြီးပြည်အားပြည်ချောင်းဖြစ်အောင်လုပ်တဲ့အတွက်တရုတ်နဲ့ဆက်ဆံရေးမပြတ်ကောင်းမွန်နေရပါစေမယ်ဆိုတဲ့သဘောမျိုးလားအာမခန္ဓာဖြစ်တဲ့အတွက်တရုတ်ဘက်ကလည်းတော်တော်ကျေနပ်ပုံရပါတယ်ဒီအတွက်တော့ဥသိမ့်စိန်တို့အများကြီးရတယ်လို့ပြောရမှာပေါ့
အခုမြန်မာသမ္မတရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာပဲတရုတ်သမ္မတရှီကျင်ပင်ကိုမြန်မာနိုင်ငံကိုလာရောက်လည်ပတ်ဖို့အတွက်သမ္မတဥသိမ့်စိန်ကဖိတ်ကြားခဲ့ပါတယ်
တော်ခင်မျိုးသက်ရဲ့စူးစီးတင်ပြချက်ပါရှင်ရခိုင်ပြည်နယ်ဝင်ကြီးချုပ်တစ်ကိုရခိုင်ပြည်နယ်လွှတ်တော်ကဒီကနေ့အတည်ပြုလိုက်တဲ့အခြေအနေကိုလည်းတင်ပြပေးခြင်းပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်တဲ့အဖြစ်သမရအမည်တင်သွင်းထားတဲ့ရခိုင်ပြည်နယ်လွှတ်တော်ရဲ့တမတော်သားကိုစလဲဘိုးချုပ်မောင်မောင်အုံးကိုဒီကနေ့မှာပဲရခိုင်ပြည်နယ်လွှတ်တော်ကပြည်နယ်ဝန်ကြီးချုပ်အဖြစ်ကန့်ကွက်သူမရှိအတည်ပြုလိုက်ပါပြီ။ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုပြည်သူတွေရွေးကောက်တင်မြှောက်တဲ့ရခိုင်တိုင်းရင်းသားဖြစ်စေခြင်းနဲ့အကြောင်းရခိုင်ပြည်နယ်လွှတ်တော်မှာကိုစလဲရေးအတွက်အများဆုံးရထားတဲ့ရခိုင်အမျိုးသားပါတီ ANC ကကြေညာချက်တစ်စောင်ထုတ်ခဲ့သေးတာပါ။ဘိုးချုပ်မောင်မောင်ကိုဒီလ20ရက်နေ့ကမှရခိုင်ပြည်နယ်လွှတ်တော်ရဲ့တပ်မတော်သားကိုစလဲအဖြစ်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခံလိုက်တာဖြစ်ပြီး9ရက်အကြာ25ရက်နေ့မှာသမရဦးသိန်းစိန်ကရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်အစိုးပြုခဲ့တာပါသူ့ကိုကန့်ကွက်လူသူတွေကို2ရက်တိတိအချိန်ပေးခဲ့ပေမဲ့ရခိုင်ပြည်နယ်လွှတ်တော်ကကန့်ကွက်မဲမရှိနဲ့ဒီကနေ့တညီတညွတ်ထဲပြည်နယ်ဝန်ကြီးချုပ်အဖြစ်အတည်ပြုလိုက်ကြတာဖြစ်ပါတယ်ဒါပေမဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်အဖြစ်ကြမ်းကြိမ်မဲ့ရက်တော့အတိအကျမသိရသေးဘူးလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်သူဦးအောင်မြကျော်ကအခုလိုပြောပါဗျ။အဲ
့ဒီဘိုးဆိုးမောင်မောင်ကိုဝင်ကြီးချုပ်အဖြစ်အစီအပြုလိုက်တဲ့ဆိုတဲ့ဒီကျွမ်းညာရှက်ကိုကျွမ်းညာလေးဆဖော်မျိုးပါပဲ။မရှင်းလာရနေကကျွန်တော်တို့လွှတ်တော်မှာသမတကအစီအပြုတော်ဖင်တယ်မစစ်ဖနေရနေတော့ဝင်ရှိုးမမောစံကွန်းလေးလူရှိတယ်ဆိုရင်စံကွန်းဆိုလို့ပြင်လို့ရတယ်နောက်ဆုံးထားခြင်းပြင်လို့ရတယ်ဆိုတဲ့ဥပဒေကြီးကပြောတယ်အဲ့ဒါမှမစစ်ဖနေရနေအစီကိုသူ့ကိုစံကွန်းလေးလက်တော်ဆိုကလေးကဦးမမရှိတဲ့အတွက်ကြောင့်ဒီနေ့တော့အဲ့ဒါကိုအတည်ပြုလိုက်တဲ့ perform လို့ဒီလက်တော်မှာအတည်ပြုတာပဲရှိပါသေးတယ်သူကဒီအတည်ပြုချက်ကိုသမဒစီဒီတခါကြီးနဲ့တော့ဥပဒေကသမဒစီပို့ရအောင်မဒါစီကခန်းအန်ဆိုအဲ့လာမိထုတ်ပြန်တဲ့စာဒီဆိုရောက်ပြီးမှဟိုဟာဝန်ကြီးချုပ်ကကျင်းသစ်စာချင်းဆိုပြီးမှဒီကဝန်ကြီးချုပ်ဖြစ်မှာပ
ါဘိုးချုပ်မောင်မောင်ဟာဆိုရင်နေဆက်ရေးရာဒုတိယဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီအတွင်းရေးမှုနဲ့ပြည်ထောင်စုအဆင့်အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးဌာန ECC ရဲ့ဒုတိယဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ဝင်ကြီးချုပ်အဖြစ်အနေနဲ့ကတော့နိုင်ငံတကာမှာမျက်နှာပန်းမလှဖြစ်နေရတဲ့လက်ရှိရခိုင်ပြည်နယ်အတွင်းကလူမျိုးရေးပြိပခါတို့ကိုကင်တွယ်လာရမှာဖြစ်တာမို့စောင့်ကြည့်ချရမယ့်အနေအထားလို့လည်းလွှတ်တော်အမတ်တွေကပြောကြပါတယ်။အခုဘိုးချုပ်မောင်မောင်အုံးကိုရခိုင်ပြည်နယ်ဝင်ကြီးချုပ်အဖြစ်ခန့်အပ်တာဟာဆိုရင်တပ်မတော်သားကိုစလဲရီတဲကဒုတိယမြောက်ပြည်နယ်ဝင်ကြီးချုပ်လည်းအဖြစ်လည်းဖြစ်ပါတယ်။လက်ရှိကင်းပြည်နယ်ဝင်ကြီးချုပ်ဗိုလ်မှူးချုပ်ဇော်မင်းဟာဆိုရင်လည်းတပ်မတော်သားကိုစလဲကနေခန့်အပ်ထားသူဖြစ်ပါလိမ့်ရှင်။
မနက်ငယ်ရဲ့ကျမကြီးလောကမှာယောဂလက္ခဏာခွဲချမ်းစိတ်ဖြာရာမှာလွယ်မနေတာတွေအနာတခြားစိတ်တခြားဖြစ်ရလေရှိတတ်တာတွေဟာဆရာဝန်သမားတော်တွေရဲ့ပေါ်ဆမှုလားလူနာတွေအနေနဲ့ကိုယ့်အခွင့်အရေးကိုအပြည့်အဝမရနိုင်ကြသေးတာကြောင့်လားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က1239 3899 ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စေ MP3 အတန်ဖိုင်နဲ့ဖြစ်စေကျွန်တော်တို့ထံကိုဓာတ်ရိုက်ပေးပို့နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်။
မနေ့ပြန်အင်္ဂါနေ့ည9:00ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရတယ်ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုဆက်သွယ်နိုင်ကြသလိုကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုလည်းဆက်သွယ်လို့ရတယ်ဆွေးနွေးလို့ရတဲ့အကြောင်းအရာကိုဖြစ်ဖြစ်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားလို့ရပါတယ်ရှင်။ကျမတို့ကပြန်ပြီးတော့ဆက်သွယ်ပါမယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ဒီအပိုင်းအတွင်းတိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်မြောက်ပိုင်းကျေးသီးမြို့နယ်တဲ့ကိုအစိုးရတပ်ဖက်ကစစ်အင်အားတွေအလုံးရင်းနဲ့ဖြစ်တင်းနေပြီးနှစ်ဖက်တိုက်ခိုက်တာတွေရပ်တန့်နိုင်ဖို့အတွက်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုအကြောင်းကြားထားပါတယ်။ငြိမ်းချမ်းရေးလုပ်ငန်းကော်မတီကတော့နိုင်ငံတော်သမ္မတဆီကိုအမြန်ဆုံးတင်ပြဖို့ပြင်ဆင်ထားတယ်လို့လည်းတာဝန်ရှိသူတဦးကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်တပ်မတော် SSA မြောက်ပိုင်းလိုလူတီများတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့အစိုးရတပ်ဖွဲ့တို့ဟာကျေးသီးမြို့နယ်တပ်ဖာဆောင်တံတားအနီးမှာဒီလ26ရက်နေ့ကနေစပြီးတိုက်ပွဲတွေရက်ဆက်ဆိုးသလိုဖြစ်ပွားနေခဲ့တာဖြစ်ပါတယ်။တင်းနှင်းကွေနေ့မနက်ပိုင်းကတော့ရှမ်းတပ်ဖွဲ့စခန်းကိုအစိုးရတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ညနေပိုင်းမှာလည်းချောင်းပြောင်းပစ်ခတ်တာတွေရှိခဲ့တယ်လို့ SSPP SSA မြောက်ပိုင်းရဲ့အထွေထွေအတွင်းရေးမှူးစက်ခွန်ဆိုင်ကပြောပါတယ်လောလောဆယ်တိုက်ပွဲဖြစ်ပွားတဲ့နေရာကိုအစိုးရတပ်ဖက်ကအင်အားအလုံးရင်းနဲ့ဝင်ရောက်လာနေတယ်လို့လည်းအထွေထွေအတွင်းရင်းမှုစက်ခွန်ဆိုင်ကပြောပါတယ်
။တိုက်ပွဲလည်းဖြစ်ရောအဲ့ဒီမှာခလာရစနစ်နော်တရင်လုံးဖာဆောင်တိုက်ပွဲနေမှာထပ်ဖြစ်လိုက်တယ်။ခလာရနေလို့ရှိနေလို့ရှိတဲ့တရင်တရင်လုံးပဲဖာဆောင်ကိုထပ်ဖြစ်လိုက်ပြီ။နောက်ခမရ96ကစစ်ကြောင်းနဲ့ထပ်ဖြစ်လိုက်တယ်။နောက်ခလာရနေကူလေးကကျင်ကွဲတောင်လို့သူကပြောတယ်ဒါရွေးပေါ့အဲ့ဒီဘက်မှာထပ်ဖြစ်လိုက်တယ်။နောက်ခလာရလက်ရှိကလက်ရှိကလည်းဝန်ကြီးကနေထွက်လာတယ်။ဒီတိုက်ပွဲဖြစ်တဲ့နေရာကိုဖြေတာပေါ့ဗျာ။နောက်ခလာရကိုတမိုင်းနောင်ကပေါ့နော်ချစ်ကြောင်းတစ်ကြောင်းပေါ့ချစ်ကြောင်းတစ်ကြောင်းတိုက်ပွဲမှာရှိတယ်။တရင်ခုနှစ်ရင်းလောက်ရှိတယ်ဒီမှာ။နောက်ပြီးတော့မနေ့ကပဲခူလာကနေပြီးတော့ကားရှိစီလက်နက်ကြီးတွေတင်လာတယ်
။ဒီတည်နေပတ်သက်ပြီးတိကျအတီးပြူးချက်တော့မရသေးပါဘူး။SSA မြောက်ပိုင်းနဲ့အစိုးရအကြားမှာ17ရက်နဲ့12ရက်နေ့တွေကလည်းမိုင်းရှူမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်ပြီး SSPP SSA မြောက်ပိုင်းရဲ့အထွေထွေအတွင်းရင်းမှုစက်ခွန်ဆိုင်ခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်ကိုတွားရောက်ပြီးဆွေးနွေးနေစဉ်26ရက်နေ့မှာတိုက်ပွဲထပ်မံဖြစ်ခဲ့တာပါ။လက်တလောဖြစ်နေတဲ့တိုက်ပွဲတွေရပ်ဆိုင်းနိုင်ဖို့အတွက်ရှမ်းတပ်ဖွဲ့ဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့ဦးသိန်းစော်စီကိုအကြောင်းကြားထားတယ်လို့စက်ခွန်ဆိုင်ကပြောပါတယ်
။တိုက်ရတဲ့ထပ်ဖြစ်တယ်ဆိုတာကတိတ်တော့ကောင်းတဲ့လက္ခဏာမဟုတ်ဘူး။နော်လက်နဲ့ကြည့်တယ်လည်းယူလာတယ်ဆိုတာလည်းတိတ်ကောင်းတဲ့လက္ခဏာမဟုတ်ဘူး။ဒါကြောင့်ကျွန်တော်တို့ကဝိုင်းတားပေးဖို့တော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဦးအောင်မင်းဒုဥက္ကဋ္ဌဦးသိန်းစော်စီကိုကျွန်တော်အီးမေးပို့ထားတယ်။အဲ့ဒါဝိုင်းဝန်းတားပေးပါလို့တော့ကျွန်တော်တို့ကလည်းနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းချင်ပါတယ်လို့နိုင်ငံရေးပြဿနာတွေကိုစီရင်နည်းနဲ့ဖြေရှင်းလို့မရဘူးဆိုတာနှစ်ပေါင်း60ကျော်ကတက်တူပြခဲ့ပြီနော
်ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့အဓိကဆက်သွယ်ဆောင်ရွက်နေတဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဦးသိန်းစော်ဟာဦးအောင်မင်းနဲ့တိုင်ပင်ပြီးတိုက်ပွဲတွေရပ်ဆိုင်းရေးအတွက်ဆောင်ရွက်နေတယ်လို့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
email ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဟာအဘဦးအောင်မင်းနဲ့သူနဲ့ညှိနှိုင်းပြီးတော့သမ္မတကြီးအခုပြန်ရောက်ရင်ပြန်ပြပြီးတော့ဒါလေးကိုဘယ်လိုညှိနှိုင်းဆောင်ရွက်မလဲဆိုတာလုပ်နေပါတယ
် SSA မြောက်ပိုင်းနဲ့အစိုးရအကြားမှာ2012ခုနှစ်နှစ်စမ်းပိုင်းကစပြီးအပြစ်ကရက်စဲခဲ့ပေမဲ့ဒီလိုသဘောတူပြီးနောက်ပိုင်းတိုက်ပွဲပေါင်းအနည်းဆုံး100ကျော်လောက်ဖြစ်ပွားခဲ့ပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတအန်းခေါ်ပလောင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့အစိုးရတပ်တွေအကြားမှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ
်။ကိုမိုးစော်ရဲ့သတင်းဖိပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုသမားတွေနဲ့သက်ဆိုင်တဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံသားတွေအပါအဝင်ရွှေ့ပြောင်းအလုပ်သမားတွေအတွေ့တရားဝင်အလုပ်လုပ်ကန်ခွင့်လက်မှတ်တွေထုတ်ပေးတဲ့လုပ်ငန်းစဉ်တွေမှာကြန့်ချာမှုတွေရှိခဲ့ပေမယ့်အခုနောက်ဆုံးလုပ်ငန်းတွေပြန်ပြီးတော့စတင်နေပါပြီ ဘန်ကောက်မြို့နီကမြန်မာနိုင်ငံသားအများအပြားအလုလုကံရမဟာချန်ရဲ့မှာဆိုရင်လေဒီကနေ့မှာပဲအလုသမားထောင်ကနန်းနဲ့ချီပြီးတရားဝင်နေထိုင်ခွင့်နဲ့အလုလုကံခွင့်လက်မှတ်တွေကိုထုတ်ပေးနေပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
တစ်ဖက်ကပန်းရောင်နဲ့တစ်ဖက်ကအစိမ်းရောင်ရှိတဲ့အလုလုခွင့်လက်မှတ်တွေကိုထိုင်းအစိုးရကဘန်ကောက်မြို့အနီးကမဟာချိုင်ဒေသမှာစတင်ထုတ်ပေးနေတာကြောင့်ထောင်ထဲချီရှိတဲ့အလုသမားတွေဟာလက်မှတ်တွေစတင်လုပ်နေပြီဖြစ်ပါတယ်။ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့သူမြင်တွေ့ခဲ့ရတဲ့မြင်ကွင်းကိုအခုလိုပြောပြပါတယ်
။ကျွန်တော်ဒီနေ့ခမန်းကြီးတော့လူဦးရေ 3,000 နဲ့ 5,000 ကျော်လောက်တက်ရောက်လာတော့တွေ့တယ်ခင်ဗျာ။ထောက်ထားမဲ့အလုပ်သမားရောက်ကြည့်လာတယ်။တမန်ထားတဲ့နှုံသားလေးရတော့လောဆယ်သူကရှိသေးနေနဲ့သူက300လေးပဲလုတ်ပြီးထားတာ။သူကဟိုအလုပ်သမားတူကို1300နဲ့ငါးပတ်တရားဝင်ကောက်ခံပြီးလုတ်ပေးနေတယ်ခင်ဗျာ။ဒီလက်ရှိအန်နာတင်းစစ်ကောင်းဆောင်ကြီးကကဘာကိုတရားဝင်ပြီးအောင်သူပြောတတ်တဲ့မင်းကုန်းလေးတွေမှာအားရချင်းနဲ့ကြားရှိပါတယ်။အဲ့တော့သူတကယ်လက်တွေ့လုတ်မဲ့လက္ခဏာကိုလည်းတွေ့တယ်။နောက်အလုပ်လုပ်တိုင်းလက်နှင်းမြန်ဖြတ်လိုက်ပြီးမှချက်ချင်းကတ်တီထုတ်ပြီးမှနောက်အများစုကိုကြည့်လိုက်တဲ့ခါမှာလုတ်ဒီကလုတ်ဖို့အတွက်ကိုအားတဲ့တွေကိုလုတ်နေတာကိုလည်းကျွန်တော်တွေ့ရတယ်ခင်ဗျ
။မဟာချိုင်ဒေတာကလက်မှတ်တွေလုတ်ပေးနေတဲ့ဖွင့်ပွဲအခမ်းအနားကိုထိုင်းနိုင်ငံဆိုင်ရာမြန်မာတန်မတ်ဦးဝင်းမောင်လည်းတက်ရောက်ခဲ့ပါတယ်။လုတ်သမားလက်မှတ်အခြေအနေတွေနဲ့ထိုင်းအစိုးရနဲ့မြန်မာအစိုးရတို့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုလည်းမြန်မာတန်မတ်ဦးဝင်းမောင်ကပြောပြပါတယ်။
ဘာသာပြောရဲကိုလိုဒီမာရီလိုလိုကျကျစီးချမ်းတာနဲ့နေနှစ်လပြီလဲနှစ်လပေါ့ဒီကမကလည်းသူတို့အင်စင်တိုးတွေလည်းရှိမှာပါအင်ဂျန်တွေတို့ရတာပေါ့အဲ့ကလာတွဲမှာကျွန်တော်တို့မနိုင်ငံဒီဆက်ဆိုလို့ပို့လို့ဘာပမလို့ပို့လို့နော်အဲ့ဒါပြီးလို့ဒီလေးနဲ့အလိုလိုကိုသူတို့ဆက်ဆင်းနေကြမှာပါသူဆက်ဆင်းနေကြမှာလို့ပြောပါတယ်ဒီအလုပ်သမားတွေဒီကောင်နဲ့နှစ်လအတင်းနဲ့သူတို့ဒီကောင်တက်လာလာလို့ရအောင်ထုတ်ပြထားတာ
ဒီနေ့မှာပဲအလုသမားအတော်များများက3လတာကုန်ကြစည်းကိုသာတွင်းပြီးအလုလုခွင့်လက်မှတ်တွေလောက်ကြတာနဲ့ပတ်သက်လို့အလုသမားခေါင်းဆောင်တူဦးဖြစ်တဲ့ကိုခိုင်ကြီးကတော့အခုလိုပြောပြပါတယ်
အခုလည်းတလုံးအလုပ်သမားတွေကတော့ဗျာ3လပဲသူကနေလုလုခွင့်လက်မှတ်ကို3လပဲလုပ်တယ်နေခိုင်ကတော့တစ်နှစ်လုပ်တယ်3လပဲသူတို့ကအချိန်ကြီးမျိုးရောက်ဒီတစ်ခါကနေအပြင်သွားမယ်ဆိုသူတို့တို့ကကြိုတင်ပြင်ဆင်ထားတာပေါ့ဗျာသူတို့က3လဆိုရင်သူတို့ကအခြားတစ်ခါတောင်းဝင်ရှိတယ်ပေါ့နော်ဒီ3လမပြင်ကြောင်းလို့မရဘူးကွာသူဦးတရားလိုလာတာတုံးလက်ကတကယ်လုပ်ရှိတစ်နှစ်လုပ်ခွင့်ရှိတယ်ဗျာတလားကမပုံတင်ပါတလားကလုပ်ပါမပြီးရလို့နောက်လာတလားမှမပုံတင်လို့မပြီးနောက်လာမှရက်သုံးနဲ့တူပြီးတော့လုပ်ပေးမယ်အားလုံးလုပ်လို့ကနှစ်လပဲရှိတယ
်ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူထားတဲ့တာမန်နိုင်ငံကူးလက်မှတ်တွေကိုမတ်လလောက်ကတည်းကမြန်မာအစိုးရကလှုပ်ပေးနေပေမဲ့နိုင်ငံသားစီစီရေးကတ်နဲ့တကောင်စီးပြနိုင်မှသာအဆင်ပြေနိုင်တဲ့အတွက်တာမန်နိုင်ငံကူးလက်မှတ်လောက်ရတာတွေဟာရှေ့ပြောင်းလို့သမားတွေအတွက်အခက်အခဲတွေရှိနေတယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့ဆိုပါတယ
်တာမန်နိုင်ငံကူးလက်မှတ်အစီအစဉ်ဟာခုရှိမရွေ့နိုင်သေးဘူးတန်းစီပြီးတော့လင်းနေတက်တန်တူအမေကေကြထောင်ကနိုင်ပဲနေပြီးတော့မြန်မာအစိုးရကပြန်ပြီးတော့တက်တန်ဆက်နိုင်သေးတယ်။ဘာကြောင့်လဲ။မောက်မွန်နေတဲ့သကောင်စီရင်ပဲတောင်းနေတယ
်။လောလောဆယ်ထိုင်းစစ်အစိုးရကလုတ်ပေးနေတဲ့နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်လက်မှတ်ဟာအဖမ်းဆီးမရှိအောင်တရားဝင်မှုရှိအောင်လုပ်တာဖြစ်တယ်ဆိုပြီးအလုပ်သမားရေးလှုပ်ဆောင်နေတဲ့လူထုအခြေပြုအဖွဲ့အစည်းတွေကတော့ဆိုပါတယ်။ဒါပေမဲ့ဒီလက်မှတ်နဲ့ပဲနေထိုင်လို့ရမရဆိုတာကတော့နှစ်နိုင်ငံအစိုးရတွေရဲ့ညှိနှိုင်းမှုအပေါ်မှာသာမူတည်မှာဖြစ်ပြီးခရီးသွားလာရေးအတွက်ကတော့အကန့်အသတ်တွေရှိနေဦးမှာဖြစ်ပါတယ်။ဒီလက်မှတ်ဟာထိုင်းဥပဒေအရအလုပ်ရှင်ကနေရဲဌာနမှာတွားရောက်ခွင့်တောင်းပြီးခရီးသွားလာခွင့်တင်ပြတောင်းဆိုမယ်ဆိုရင်တော့ခွင့်ပြုနိုင်ပေမဲ့မြန်မာလူသမားတွေအတွက်အလုပ်ရှင်ကဒီလိုလုပ်ပေးနိုင်ဖို့ကတော့အခြေအနေမရှိဘူးဆိုပြီးအလုပ်သမားရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလူသမားတရားဝင်ကတရားမဝင်မှာနှစ်တန်းခွဲကနေသုံးတန်းလောက်ရှိနိုင်တယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းနေပြီးအလုပ်သမားရေးလှုပ်ဆောင်နေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့၄တန်းလောက်ထိရှိနိုင်တယ်ဆိုပြီးခန့်မှန်းထားတာပါ။တရားဝင်လက်မှတ်လုပ်သူက1.8တန်းလောက်သာလှုပ်ထားတဲ့အတွက်ကျန်တာတွေကတရားမဝင်နေထိုင်နေတယ်ဆိုပြီးထိုင်းအစိုးရကတမှတ်ထားတာဖြစ်ပါတယ်ရှင
်။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တင်းလာနေညပိုင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်မှာတော့အပတ်စဉ်ခဏတွေကိုထုတ်လွှင့်ပေးပါမယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းနယ်လာနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ခဏတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တက်ရောင်တင်းလာနဲ့အတူသူယုံကြည်ရာအစီအစဉ်တို့ကိုတင်ပြပေးမှာဖြစ်ပါရဲ့ရှင်။ဒ
ီမှာကို live နဲ့တက်တက်ပြီးတော့ပြောခြင်းနဲ့ဟိုတကကြံလူရဒီကိုရဲ့ဖြတ်တန်းတဲ့ရေပေါ်မူတည်ပြောဖြစ်ဖြစ်နောက်ကိုရောက်တဲ့ဝင်းကျင်မှမူတူဖြစ်ကိုရဲ့စိတ်ချင်မူရာပြောင်းသွားမယ်လို့ထင်တယ
်။ဒါရိုက်တာချီဗျူရှင်ရဲ့ယုံကြည်ရာဖြစ်ပါတယ်။နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာပြည်ပဘဏ်တွေရဲ့ဘဏ်ခွဲတွေကိုမကြခင်အချိန်ပိုင်းအတွင်းတွေ့မြင်လာကြရတော့မှာဖြစ်ပါတယ်။ပြည်ပကအင်အားတောင့်တဲ့ဘဏ်ကြီးတွေနိုင်ငံတွင်းမှာလာပြီးတော့ပြည်တွင်းဘဏ်လုပ်ငန်းတွေနဲ့ရှင်ပြေးငွေကြေးခံတာဝန်ဆောင်မှုပေးတဲ့အခါပြည်ရင်းဘဏ်လုပ်ငန်းတွေနှစ်လာလေမလားဆိုတဲ့ဆိုရည်မှုတွေရှိပေမဲ့လည်းရေဘူးရအားဖြင့်တော့အခုလိုပြည်ပဘဏ်တွေဝင်လာမဲ့အခြေအနေကိုကြိုဆိုကြပါတယ်ဒီအခြေအနေနဲ့ပတ်သက်တဲ့ပြောဆိုချက်တွေကိုစူးစီးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာဈေးကွက်စီးပွားရေးစနစ်ကျဉ်သုံးလာတာအချိန်တန်းတာတခုကြာလာပြီဖြစ်ပေမဲ့လည်းဘဏ်နဲ့ငွေကြေးဝန်ဆောင်မှုပိုင်းကအခုချိန်အထိတိုးတက်မှုအားနည်းနေစေပါအထူးသဖြင့်ပြည်ပနဲ့ဆက်ဆက်လုပ်ကိုင်နေကြတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတွေအဖို့ငွေပေးငွေယူကိစ္စတွေမှာအခက်အခဲတွေ့ကြရပါတယ်ကိုကသူများစီကနေဝယ်လို့ငွေပေးရတဲ့အခါပြည်တွင်းကနေတိုက်ရိုက်မပေးနိုင်သေးပဲစင်ကာပူလိုတတိယနိုင်ငံတစ်ခုကိုကြားကန်ထားပြီးပေးနေကြရတာမို့လွယ်ကူတက်တာမဖြစ်အချိန်လဲပိုကြာအကုန်ကြလဲပိုများဆိုတာတွေနဲ့ကြုံနေကြရတာပါမကြခင်ကာလအတွင်းမှာတော့ပြပကဘန်တွေမြန်မာနိုင်ငံတွင်းမှာလာပြီးဘန်ခွဲဖွင့်ခွင့်ပြုတော့မယ်လို့ဗဟိုဘဏ်ကပြောထားတာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်ဘန်နဲ့ငွေကြေးဆိုင်ရာအခက်အခဲတချို့ပြေလည်လာလိမ့်မလားမျှော်လင့်စရာရှိပါတယ်။တစ်ဖက်မှာလည်းအတွေ့အကြုံများပြီးအရင်းနှီးအားကောင်းတဲ့ပြပဘန်တွေဝင်လာတဲ့အခါပြည်တွင်းကဘန်လုပ်ငန်းတွေနစ်နာလိမ့်မလားဆိုတဲ့စိုးရင်ချက်တွေကရှိနေပါတယ်။အဲ့ဒီစိုးရင်ချက်ပြေလျော့စေဖို့ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဆက်အောင်ကအခုလိုပြောခဲ့ပါတယ်။
ဒီရင်းပါနေကောင်ကိုလည်းကျွန်တော်တို့ကထိုက်တင်းတလောက်ကာကွယ်မှုရမယ်။နောက်ပြည်တွင်းပန်တဲ့ထိုက်တင်းတလောက်ကာကွယ်မှုရပြီးတော့ကျွန်တော်တို့ဒီဟိုပြည်တွင်းလုပ်ငန်းတွေကောနောက်ပြီးတော့ပြည်တွင်းဟို your bank and financial ဟိုပေါ့နော် sector ကြီးတခုလုံးမှလည်းတိုးတက်မှုရှိစေရမယ်။ Now at the same time မှာပဲကျွန်တော်တို့ foreign banks တွေအနေနဲ့လည်းလုတ်တာခိုင်းတာရှိရမယ်။အဲအဲ့တော့ဒီ၃ချက်ပေါ်မူတည်ပြီးတော့ကျွန်တော်တို့ balance ပြအောင်ကျွန်တော်တို့စဉ်းစားနေပါတယ်။
ဘဏ်နဲ့ငွေကြေးကဏ္ဍပြုပြင်ပြောင်းလဲမှုလုပ်တဲ့အခါပြပဘဏ်တွေခွင့်ပြုရမယ်ဆိုတာကိုကိုယ်တိုင်ကဘဏ်လုပ်ငန်းရှင်တူဖြစ်တဲ့ CB တမဝိုင်မဘဏ်ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဖေမြင့်ကသဘောတူလက်ခံပါတယ်မြန်မာနိုင်ငံထက်အရင်အများကြီးစော်ပြီးဘဏ်နဲ့ငွေကြေးကဏ္ဍဝန်ဆောင်မှုပိုင်းဖွံ့ဖြိုးတိုးတက်ပြီးသားဖြစ်တဲ့ထိုင်းနဲ့စင်ကာပူတို့မှာအစောပိုင်းလုပ်ခဲ့တာတွေကိုဥပမာပေးပြီးဦးဖေမြင့်ကပြောပြပါတယ
်ယူရီယာတို့ကလည်းအဲ့လိုပဲကျောင်းနဲ့ခွင့်ပြုတာမဟုတ်ဘူးစင်ကာပူရောအဲ့လိုခွင့်ပြုတာမဟုတ်ဘူးလေတစ်ခုခုလုပ်ပြီးတော့မှတဖြည်းဖြည်းတိုးရတာရှိတယ်အဲ့တော့သူတို့ကယူရီးယားပန်ကြတော့ယူရီးထိုင်းကယူပီထိုင်းကသူကယူရီးယားပန်နှစ်ခုကိုသူကဝယ်လိုက်တာရှိပြီသားပန်အဲ့ဒါကြောင့်သူကဟန်ကြပါတယ်ဗျာနာမည်လေးပြောင်းလိုက်ရုံပဲအဲ့နာမည်ပြောင်းလာတဲ့အယူပီထိုင်းဆိုပြီးတော့လုပ်လိုက်ပြောင်းအဲ့ဘန်ဝဲပေါင်းနေရတဲ့အရင်ဘန်ဝဲဟောင်းတွေကိုသူကယူလိုက်တာပေါ့ဗျာနော်ရုံညုံမှာလည်းအဲ့လိုပဲသူကအကြီးဖြစ်နေ150ဘန်ခွဲဖွင့်ပြီးတော့150သူရလိုက်တာပေါ့ဗျာအဲ့ရှိပြီလားဟောင်းဝဲတာဒါပေမဲ့အသက်ဆိုရင်အဲ့လိုဝယ်လို့မရတဲ့ဟာဆိုရင်တော့သူကအသက်ဆိုလို့ရှိရင်တော့သူကဘန်ခွဲဖွင့်မယ်မရှိဘူးလို့ရမှာအဲ့တရုံနေပဲဆိုတော့မှနောက်ပြီးတော့သူတို့ကဟိုအမလို့ကဒီအမလို့ကပါလေပြည်တွင်းမှာဟိုသူတို့ယူရီးယားပြည်တွင်းမှာနေဒီကဲမှာဆိုလို့ပြပဗန်တွေကိုဟိုနေရာလည်းပြမလို့ပေါ့ဗျာ အဲ့ဒါမဲ့ယူပြီးတော့ဟာမျိုးကြတော့ကာစပြေလုံးမှာရှိနေတယ်ဖြစ်နေပြန်ရောအဲ့လိုဟာမျိုးရှိတယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာလည်းအဲ့လိုဟာမျိုးနဲ့ပဲသွားမှာပါဆိုပါတော့ကျွန်တော်ကစီပြီးမှမှာဆိုရင်80ရှိတယ်ပေါ့နော်ဘန်ကွဲပေါ့အဲကေဘီဆက်မှာဆိုအခုတရား60လောက်ရှိတယ်ပေါ့နောက်တကယ်လို့သူကကေဘီဆက်သူ့ဝယ်လိုက်မယ်ဆိုသူကဘန်ကွဲပေါ့တရား60ရသွားမှာအဲရတယ်အဲ့
Burima, Bangwe, Puimbi, Loken Bume Kesa Bo, Ludo Guzari Jamale, Suimuchu Shigabare. Era Jaule, Ludoma, Buban Rudiogata Usa on Kura and Doyo Bido, Shinlin Timbiagabare. Nemanangamaga, we Ejin Nilene, Nibina Lemabiso, Luda Jemi Pumbu to the Mugale, Arne Nidira Jau. Pibaga Bandri, Wenla Mensuye, Eri Quin Landu Jalama, Pide Dre, Wanda Ziakisa Kupi, Minuga, Pidu Ludo. Pamiane, Wiji Pumpumu comedy, Pioi Sugun Shidu, Pidulodo Gozele, Upio Mindema. Tabimele, Pirima Shide Bandri, Jetty Naimune, Nangayan Wiji Muarago, Taini Naimbu Otole, Lua Delu, Upio Mindenga, Tobiavare. Eranabadabi, Buban Rudiagota Usa, Dodoma, Labi, Shilin Timbia Dorago, Upio Mindenga, Pianbio Biavare.
Hello, Simu Pimare, to the Nepatapito, Ti Bona. ဒီကျွန်တော်တို့ဂျေဗီပုံစံနဲ့သွားမှာလားဆက်စီတာရီပုံစံသွားမှာလားဒါမှမဟုတ်လို့ဆိုလို့ရှိရင်ပရန့်ပုံစံသွားမှာလားဆိုတဲ့အခြေအနေပေါ်မှာဒါဘိုဘန်ဘက်ကရှင်းလင်းသွားတာကတော့ဒီပရန့်ပုံစံပြင်မယ်ဖူးဘရန့်ဆောင်မဟုတ်ဘူးဒီဆက်စီတာရီပုံစံမျိုးကျွန်တော်တို့ပြည်တွင်းဥပဒေတွေနဲ့ထိမိနိုင်တဲ့အခြေအနေမျိုးလဲတောင်းရမယ်ဒီမှာနိုင်ငံဘိုဘန်နဲ့ဒီလာဖွင့်တဲ့နိုင်ငံသားဖန်
ဒီလာမဲ့အနေထားပေါ်မှာအများကြီးအားရောက်တာမျိုးမဟုတ်တည်တယ်နဲ့ပထမအချက်ဟန်၅ဘန်လောက်ဒါလုပ်ဖို့အတွက်ကျွန်တော်တို့ကဟိုတဘောကရှိပါတယ်အားကြောင့်လဲဆိုတော့ဟိုပထမအချက်ဒီတစ်ဆင့်ကျွန်တော်တို့တွားဖို့လိုတယ်နောက်တစ်ဆင့်ကတော့ကျွန်တော်တို့ဘန်ဒီရဲ့ငွေကြေးမူဝါဒနဲ့ပတ်သက်ပြီးမာစတာပလန်တစ်ခုရေးဆွဲပြီးဆောင်ရွက်ဖို့ကြိုးစားတယ်လို့ကျွန်တော်တို့ထင်တယ်နောက်တစ်ချက်ကပု
ဟိုတိုက်တွန်းတယ်
။ဘန်ကွဲဖုန်ခွင့်ပြုမဲ့ပြပပန်တွေကိုရွေးချယ်တဲ့နေရာမှာပွင့်လင်းမြင်တောင်မှုရှိစွာရွေးချယ်နိုင်ဖို့ဆိုပြီးမေလ12ရက်နေ့မှာသမရရဲ့အမိန့်နဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းပေးထားပါတယ်။အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်ဘဟုဘန်ဥက္ကဋ္ဌဦးမမောင်ကျော်ကိုတာဝန်ပေးထားပြီးတော့အဖွဲ့ဝင်၈ဦးပါဝင်ပါတယ်။နိုင်ငံစည်းပွားရေးကိုဘက်ဆုံကနေဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့နေရာမှာဒီဘန်နဲ့ငွေကြေးဝန်ဆောင်မှုကဏ္ဍဖွံ့ဖြိုးတိုးတက်ရေးဟာလည်းအထူးပဲအရေးပါပါတယ်။စည်းပွားရေးလုပ်ငန်းတွေပုံမှန်လေပတ်နေတဲ့နိုင်ငံတွေမှာအားလုံးဟာဘန်စနစ်နဲ့ချိတ်ဆက်လှုပ်ဆောင်နေကြတာဖြစ်ပြီးဥပဒေနဲ့အညီစည်းကမ်းတကျထိန်းသိမ်းရေးနဲ့လွတ်လပ်စွာပြန်ဆိုင်နိုင်ဖို့အဲ့ဒီကနေစည်းပွားရေးကဏ္ဍတစ်ခုလုံးဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုနိုင်ဖို့ဆိုတာတွေကြားမှာဟန်ချက်ညီလုပ်နိုင်ဖို့လိုပါတယ်လွတ်လပ်ရပြီးတိတ်မကြလိုက်တဲ့ပါလီမန်ဒီမိုကရေစီအချိန်ထက်ဆိုရှယ်လစ်အမြေခံစစ်ဖက်အုပ်ချုပ်ရေးလက်အောက်ကာလရှည်ကြာနေခဲ့ရတဲ့နိုင်ငံတစ်ခုအတွေ့လွတ်လပ်ခစ်မိတဲ့ဗန်စနစ်မတိုးတက်ခဲ့တာအံ့ဩစရာမဟုတ်ပါဘူးဒါပေမဲ့လည်းဒီမိုကရေစီနဲ့နိုင်ငံရေးစီးပွားရေးကဏ္ဍပေါင်းစုံမှာပြုပြင်ပြောင်းလဲရေးလုပ်နေတယ်လို့ပြောထားတဲ့ကာလမှာမှဗန်စနစ်ကိုခစ်မိဖွံ့ဖြိုးတိုးတက်အောင်မလုံနိုင်ဘူးဆိုရင်တော့ဒုခေရောက်မှညံကြတော့မှာပဲလို့ပြောယုံပြင်တခြားမရှိကြောင်းပါခင်ဗျာ
ကိုချိုချိုသိန်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါလေရှင်ဒီစီစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါမနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုကတော့သတင်းပတ်စင်တစ်ခုကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလှည့်ပါမတ်စုမြတ်မွန်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင
်ဘရာဇီးမှာကန်နေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဂိုးဝင်မဝင်ဆက်ကဆုံးဖြတ်ပေးတဲ့ goal line technology နည်းပညာကိုသုံးနေကြပြီကိုသားညုံရဲ့
နည်းပညာရဲ့အကူအညီနဲ့ဂိုးဝင်မဝင်ဆုံးဖြတ်ချက်ကို FIFA ရဲ့ကမ္ဘာဖလားဘောလုံးတစ်ပိုင်းမှာပထမဆုံးယူလာဆိုတော့ဒီကိစ္စကိုလည်းတော်တော်များများစိတ်ဝင်စားရှိကြတာဗျအထူးဖြင့် IT ဆောင်းမရှင်တွေကြားမှာပေါ့
Ating ya dhin za jiri ya sa lo di apyo dan ye ja de blog de athi o go line ni pinya ne patat de a chang ni yin ni ja ra bae chi le tor tor mya mya pyo ni ja ra ro gaba paw ma lu sait win za mu a mya song lo pyo nai ne bolong ga za ni ya raw ma ni pinya o a ko sia a che ni phit la bi so de a che bae ko da nyung ye
ho ba ya di bolong su ra ga swon phya wu wei le lan a yat ma ni ja de tu ri raw ma a lwe de ku ga za nai ja de ga za ni su ro di ga za ni ma khit mi ni pinya re tong la ra ko po bi lo ti jin sait win za ni ja ma bo Bolong wei de ku ma si ja dai ni a pa wen dai lu ji 4 yao taung shi ra go blue jao di go line ni pinya a kun yi yu ya de ti phi ya ra le bya
pyo ya yin no di pi ge de 2010 taung africa ma lou de ka ba phla pwe ya sa ra be ai rong wa di england ne germany a tin no kan ja de pwe ma england a tin ya frank lampard ka kan lai de bolong a go si de win pi lo pyan khong thwat twa ge de ma la de ge ro go win pi lo ma pyan thwat twa da ba a ra o dai ni ya ma twei lai do England အသင်းဂိုးမရခဲ့ဘူးလေဂိုးမရတော့နိုင်ဂျီရှိနေတာကနေနောက်ဆုံးဂျာမနီကိုရှုံးသွားရတယ်အဲ့လိုဖြစ်ခဲ့ပြီးတဲ့နောက်မှာဘောလုံးပွဲတွေမှာနီးပညာသုံးပြီးတော့ဂိုးဝင်မဝင်ဆုံးဖြတ်ရေးကိစ္စကိုတောက်လျှောက်ကန့်ကွက်လာတဲ့ FIFA ဥက္ကဋ္ဌ Sepp Blatter အပါအဝင် FIFA ကတာဝန်ရှိသူတော်တော်များများကဒီဂိုးလိုင်းနီးပညာသုံးတဲ့နဲ့ဆိုပြီးတော့စိတ်ပြောင်းသွားကြတာတဲ့
ဒါဆိုရင်ဒီလင်းနှစ်အတွင်းမှာကိုဒီကိစ္စအကောင့်ထဲပေါ်ခဲ့ကြတာပေါ့ဗျ
ဟုတ်တယ်လေ FIFA ကဒီ2014ကမ္ဘာဖလားဆက်ပြီးတော့ဂိုးလိုင်းနီးပညာကိုတရားဝင်သုံးသွားမယ်လို့ဆုံးဖြတ်လိုက်တော့ကုမ္ပဏီတော်တော်များများကဒီသူတို့ရဲ့နီးပညာတွေအပြိုင်ဆိုင်တင်ပြခဲ့ကြတယ်အဲ့ဒီထဲမှာမှ FIFA ကကုမ္ပဏီ၄ခုကိုရွေးခဲ့ပြီးတော့စမ်းသပ်ကြည့်ခဲ့တယ်တဲ့အဲ့လိုမျိုးစမ်းသပ်ခဲ့ပြီးတဲ့နောက်ဆုံး2013ခုနှစ်မှာ Germany ကုမ္ပဏီ Goal Control ဆိုတဲ့ကုမ္ပဏီရဲ့ 4D စနစ်ကိုဒီကမ္ဘာဖလားပွဲတွေအတွက်ရွေးခဲ့တာပါနီးပညာ website တခုဖြစ်တဲ့ CNET မှာအဲ့ဒီ Goal Control Company ပြောခွင့်ရသူကိုကိုးကပြီးတော့ရေးထားတဲ့စောင်းပါအရာဆိုရင်တော့သူတို့နီးပညာကို FIFA ရွေးရတဲ့အဓိကအကြောင်းကတဲ့ပြုတာပြောင်းတာဖြစ်တဲ့နောက်ပြီးတော့လက်တွေ့အသုံးဝင်တဲ့ဘလို့ဘောလုံးမျိုးကိုမဆိုဒီ Goal ဝင်မဝင်အဆုံးဖြတ်ပေးနိုင်တဲ့နောက်ပြီးတော့ဒီနီးပညာသုံးလို့လဲဘောလုံးကွင်းတွေကိုပြုပြင်စရာမလိုဘူးစတဲ့အချက်တွေကြောင့်ဖြစ်တယ်လို့ပြောထားတာပဲ
Go Control 4D စနစ်ကဘောလုံး5 mm လောက်ယူတာကိုတော့မှသိနိုင်ရဆိုအခုဒီဘရာဇီးကကမ္ဘာဖလားပွဲတွေကစားနေတဲ့ဘောလုံးကွင်း12ကွင်းလုံးမှာဒီစနစ်တွေတက်ထားရဆိုတော့ Go ဝင်မဝင်ဘယ်လိုသိအောင်လုပ်ထားရဆိုတာလဲပြောပြပါအောင်ဗ
ျ Go Control 4D စနစ်က Go ရန်ရှိတဲ့နှစ်ဖက်လုံးမှာအပေါ်ကနေပြီးတော့တစ်ဖက်ကိုမျက်နှုံးမြင်ကင်မရာ9ခုစီနဲ့ချိန်ထားတယ်မျက်လုံးနဲ့မြင်အောင်ပြောရမယ်ဆိုရင် Penalty Area ပတ်လည်ကိုဒီကင်မရာ9ခုစီနဲ့ချိန်ထားတာပါအဲ့ဒီကင်မရာတွေကလည်းဒီ process လုပ်နိုင်တဲ့ computer စနစ်နဲ့တန်းပြီးချိတ်ထားပါတယ်စနစ်ကလည်းဘောလုံးနည်းနည်းလေးရွေးတာကိုတော့မှသိနေတာပါဘောလုံးကဂိုးစီးနှားကိုရောက်နေပြီဆိုတာနဲ့ကင်မရာတစ်ခုစီကဒီတစ်စက္ကန့်ကိုရိုက်ကွက်နှုန်း500 frame 500 frame per second နှုန်းနဲ့ရိုက်နေတာကို computer စနစ်ကတစ်ချိန်ထဲမှာသုံးသပ်နေမယ်ဂိုးဝင်သွားပြီဆိုတာနဲ့စနစ်ကဂိုးဝင်သွားပြီဆိုတာကိုဒိုင်နိုဂျီတွေရဲ့လက်မှတ်ပတ်ထားတဲ့ဒီအထူးနာရီမှာတစ်စက္ကန့်အတွင်းမှာကိုတွားပြီးတော့အချက်ပြမှာလေ
သူတို့လှုပ်ထားတဲ့ပုံကလွဲစရာအကြောင်းတော့မရှိတော့ဘူးပေါ့ဗျာ။ဒါပေမဲ့ဒီကွန်ပျူတာနီးစနစ်တွေကိုသုံးတာဆိုတော့တခုခုလွဲနိုင်စရာအကြောင်းရောမရှိဘူးလားဗျာ
။ FIFA ရဲ့အပြောအရကတော့ဒီစနစ်ကစိတ်ချရမရဆိုတာကိုစမ်းသပ်မှုအခါပေါင်း2400လှုပ်ထားပြီးသားတဲ့။ယာတိဥဒုမျိုးစုံကြားမှာအခြေအနေပုံစံမျိုးစုံကြားမှာစမ်းသပ်ထားတယ်လို့ဒီကမ္ဘာဖလားပွဲမဆခင်လေးကပဲသတင်းတောက်တွေကိုပြောခဲ့တာပါ။နောက်ဒီ Goal Control Company ကလည်းသူတို့ရဲ့စနစ်ကိုဘလို့မျိုးမှအမှားမရှိစေရအောင်လှုပ်ထားပါတယ်လို့အာမခံပါတယ်။သူတို့စနစ်က offline စနစ်ဆိုလိုတာကဒီ internet နဲ့ချိတ်ဆက်ထားတာမဟုတ်တဲ့အတွက်လဲဂျားကနေပြီးတော့ hacker တွေကခိုးဝင်ပြီးတော့နှောက်ယှက်လို့ရစရာအကြောင်းလည်းမရှိဘူးလို့ပြောတယ်လေပွဲတိုင်းမှာလဲမဆခင်တနားရီအလိုမှာထပ်ပြီးတော့သေးချအောင်စစ်မယ်တဲ့
ဂိုးလိုင်းနီးပညာကရှေ့ပြေးနေပြီးတော့ကောင်းမှသေးကြပါရယ်ဒါပေမဲ့ဒီဘောလုံးပွဲတွေမှာဒိုင်လူကြီးရဲ့ဆုံးဖြတ်ချက်ကအဓိကကြတဲ့နဲ့မထင်ဘူးလားဗျအ
ဲ့ဒါတော့ညင်းစရာမရှိပါဘူးနယူးယောက်တိုင်းစ်ရဲ့စောင်းပါးထဲမှာလည်းရေးထားပါတယ်ဘောလုံးပွဲတွေမှာဒီဂိုးဝင်မဝင်သေးချအောင်လို့ဂိုးလိုင်းစနစ်ကိုသုံးမယ်မသုံးဘူးဆိုတာအဲ့ဒီပွဲဒိုင်သူကြီးရဲ့ဆုံးဖြတ်ချက်ပေါ်မှာနောက်ဆုံးမူတည်ပါတယ်တဲ့တကယ်လို့ဒိုင်သူကြီးကသူ့ရဲ့စိတ်ထဲမှာစနစ်ကမှားနေလို့မသုံးနိုင်ဘူးလို့ဆုံးဖြတ်ရင်ကံမဲ့နှစ်သင်းလုံးကိုကြိုတင်ပြီးတော့အသိပေးမှာဖြစ်တယ်လို့ FIFA ကရောဒီ Goal Control Company ကပါပြောတဲ့အကြောင်းနယူးယောက်တိုင်းစ်ရဲ့စောင်းပါးထဲမှာရေးထားပါတယ်
ဘလုံးလောကထဲမှာတော့ဒီလိုမျိုးနီးပညာသုံးပြီးတော့ပွဲကိုအဆုံးဖြတ်ပြီးတဲ့ပုံမှာလက်မခံချင်တဲ့သူတွေလည်းရှိနေနိုင်လိမ့်မယ်ထင်တယ်။ဒါနဲ့ဒီဘလုံးကွင်းတစ်ခုမှာဒီနီးစနစ်တက်ခါကဘလောက်ကြလဲဗျ
။ပွဲထဲမှာဒိုင်နူကြီးတွေရှိရတဲ့အတိုင်းဒီပတ်ဆက်အကုန်ခံပြီးတော့မှ Goal Line စနစ်တွေတက်တာအတိတ်ပဲမရှိဘူးလို့ UEFA ရဲ့ဥက္ကဋ္ဌ Michael Plantini ဆိုတယ်လေ။နောက် Brazil မှာဒီ Goal Control 4D စနစ်ကိုသတင်းတောက်တွေကိုရှင်းပြတဲ့နေတော့ကဘောလုံးကွင်းတစ်ခုမှာဒီစနစ်တက်ခါဘလောက်ကြတယ်လဲလို့ FIFA အမှုဆောင်အရာရှိ Johannes Holzmuller ကိုရော Goal Control Company တာဝန်ရှိသူကိုပါသတင်းတောက်တွေကမေးပါတယ် ဒါပေမဲ့သူတို့ဘက်ကဒီကိစ္စထုတ်ပြောလို့မရဘူးလို့ပြန်ဖြေတာကိုလည်းဆောင်းပါးတချို့ထဲမှာကိုးကားပြီးတော့ဖော်ပြထားပါတယ်ရှင
်မဆုမြမို့စီစဉ်ပြီးကိုသားညုံဦးကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်ခုကတော့သတင်းဖတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောက်အစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်မအေးတန်နာကျော်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်
အားလုံးစိတ်သက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရသတင်းလာမှာတော့ Michael Jackson တေဆုံးသွားတာ9နှစ်ပြည့်သွားလို့ဘယ်မှာများဖျော်ဖြေပွဲအခမ်းအနားတစ်ခုအမှတ်တရလုပ်ခဲ့ပါလေပြီးတော့ One Direction အဖွဲ့ကကောင်းလေးတယောက်အင်္ဂလိပ်ဘောလုံးကလပ်တစ်ခုကိုဝယ်လိုက်တဲ့အကြောင်းတီချောင်းနေပေါဝင်ကဘာတလွားနဲ့နိုင်ငံတကာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတွေကိုပြောပြပေးသွားမှာပါဥပဒေနဲ့ညီစွန်းတဲ့လူမှုရေးအပြုမှုတွေကြောင့်တရားဥပဒေစွန့်ဝေးရေးအရာရှိတွေနဲ့မကြာခဏဆိုသလိုပဲပြဿနာတက်တဲ့အမေရိကန်ရုပ်ရှင်မင်းသမီးလင်ဇီလိုဟန်လန်ဒန်မြို့တော်ကဝက်ဆန်ပြားစံရုံရက်ွက်ကိုရောက်လာခဲ့ပါပြီ။သူကဒေးဗစ်မမ်မတ်ထုတ်လုပ်တဲ့ Speed the Blonde ပြားစံမှာပါဝင်ပြီးတော့ကပ်ပြမှာဖြစ်တယ်လို့သတင်းတွေမှာဖော်ပြနေတာပါ။လင်ဇီကမူးပြီးတော့ကားမောင်းလို့ခဏခဏပြဿနာတက်ပြီးတော့ရုံးရောက်ခက်ရောက်တွေလည်းဖြစ်ခဲ့ဘူးသူပါ။အခုတော့သူကသူ့ရဲ့နာမည်ကိုပြန်ပြီးတော့တည်ဆောက်ဖို့လုပ်နေတဲ့ပုံမှာပဲရှင်။ဇွန်လ20ရက်နေ့မှာတော့လင်ဇီကပြားစံရုံတကားဝမှာရိုက်ထားတဲ့သူ့ရဲ့ပုံကို Instagram လူမှုရေးကွန်ရက်မှာတင်ထားပြီးတော့အလုံးမှာရောက်နေတယ်။ဒါပထမဦးဆုံးနေလို့စာရေးထားပါတယ်။အစကတော့သူက1998ခုနှစ်မှာရုံတင်တဲ့ The Parent Trap ဆိုတဲ့ရုပ်ရှင်၊2004ခုနှစ်က Mean Girl ဆိုတဲ့ရုပ်ရှင်တွေနဲ့နာမည်အရင်ကြီးပြီးတော့လူကြိုက်များခဲ့တာပါ။ဒါမဲ့လည်းနောက်ပိုင်းမှာတော့ကားမောင်းရမ်းတာပြီးတော့ဆိုင်ရပစ္စည်းခိုးယူတာလိုမျိုးပြဿနာတွေတက်ခဲ့ပြီးတော့နာမည်ပြတ်သွားခဲ့တာပါ။သူကမွေးရစေတုံးသူတွေအတွက်နလန်ထအစေးရုံကိုလည်း6ခါတော့မှတက်ပြီးသွားပါပြီ။အခုနောက်ဆုံးသူပါဝင်မဲ့ Speed the Blonde ပြားစက်ကတော့လန်ဒန်မြို့တော်က Playhouse ပြားစက်ရုံမှာစက်တင်ဘာလ24ရက်နေ့မှာစပြီးတော့ကပြဖြောပြမှာဖြစ်ပါလိမ့်။ Hollywood ကရုပ်ရှင်မင်းသား Tom Cruise ကရောဂျပန်နိုင်ငံမှာဘာသွားလုပ်နေတာများပါလဲ။Edge of Tomorrow ဒါမှမဟုတ်ရင် All You Need Is Kill ဆိုတဲ့ရုပ်ရှင်ဇာတ်ကားအတွက် Tom Cruise တယောက်တိုကျိုမြို့တော်မှာဇွန်လ29ရက်နေ့ကရောက်နေတာပါဒီရုပ်ရှင်ကသိပ္ပံကားဖြစ်လို့ဘလို့အခက်အခဲလေးတွေရှိတယ်ဆိုတာကိုအဲ့ဒီမှာ Tom Cruise ကပြောပြသွားခဲ့ပါတယ်
I'm so happy and excited for Erwin and Doug and all of us to be able to be here together
သူကဒီရုပ်ရှင်ထုတ်လုပ်သူ Erwin Stoff Director Doug Liman နဲ့အတူဂျပန်ကိုရောက်သွားခဲ့တာဖြစ်ပါတယ်ဂျပန်ကိုဘလို့အခြေခံပြီးတော့ဒီစကားရိုက်မလဲဆိုတာကိုအရင်တိုင်ပင်ခဲ့ကြတာပါလို့သူတို့အားလုံးကပြောသွားခဲ့ပါတယ်
။ we're all very proud of the film and also
ဒီရုပ်ရှင်ကနိုင်ငံတကာအမြင်ကိုထည့်သွင်းပြီးတော့ရိုက်တာမလို့အရင်လဲခုံယူပါတယ်လို့ Tom Cruise ကပြောသွားတာပါ။အဲဒီရုပ်ရှင်ကကမ္ဘာမြေကိုကျူးကျော်တဲ့ဂျိုးသားတွေနဲ့ရင်ဆိုင်ရတဲ့စစ်ပွဲအကြောင်းပဲဖြစ်ပါတယ်။ရုပ်ရှင်ကအနာဂတ်ကိုရှုမြော်ပြီးတော့ဇက်တွေဆင်ထားတာမလို့ရိုက်ရတာပို့ပြီးတော့ခက်ခဲတာပါ။သူနဲ့တွေ့ပြီးတော့တရုတ်ဆောင်ရတဲ့မင်းသမီးEmily Blunt ဆိုရင်သူဝေ့ရတဲ့ဝတ်စုံကရေခဲတတာတလုံးလောက်တောင်မှလေးလို့ငိုရောင်ငိုရတယ်လို့ Tom Cruise ကပြန်ပြီးတော့ပြောပြပါတယ
် So I remember she came over. I said so, you know, what do you think?
And No,
she just looked at me and I just started to see
မင်းသမီးကတော်တော်လေးခံနိုင်ရရှိတဲ့မိန်းကလေးပါတဲ့ဒါမှလည်းဇက်ဝင်ကန်းတခန်းလေးပြီးသွားရောမင်းသမီးသူ့နားကိုရောက်လာတော့ကြည့်လိုက်တော့မျက်ရည်တွေဝဲနေတာတွေ့ရတယ်တဲ့ဝတ်စုံကြီးကအရန်လေးတယ်လို့သူ့ကိုပြောပြလို့သူမင်းသမီးကိုပြေးရပြေးချောင်းပြောပြီးတော့ချော့လိုက်ရတယ်ဆိုပြီးတော့ Tom Cruise ကပြန်ပြီးတော့ပြောပြပါတယ်ဒီမင်းသမီးကိုမျက်ရည်ကျအောင်လုပ်တဲ့ဒီရုပ်ရှင်ဇာတ်ကားကိုတော့ဂျပန်နိုင်ငံမှာဇူလိုင်လ4ရက်နေ့မှာစတင်ပြီးတော့ပြသမှာဖြစ်ပါတယ်ဒီကနေ့ကြာသားရင်းနေ့ဇွန်လ26ရက်နေ့မှာတော့ပေါ့ပြင်းအဆိုတော် Michael Jackson ကွယ်လွန်တာ9နှစ်ပြည့်သွားခဲ့ပါပြီရှင်2009ခုနှစ်မှာကွယ်လွန်တဲ့ Michael Jackson အတွက်ဝန်ထဲကြောင့်အမှုပညာရှင်တွေပြောသွားကြတဲ့အထက်မှာကျူဘာနိုင်ငံမှာတော့သူ့ရဲ့ကွယ်လွန်ခြင်း9နှစ်မြောက်အထိမ်းအမှတ်ဖြစ်နေ Havana မြို့မှာဇွန်လ26ရက်နေ့ကဖျော်ဖြေပွဲတစ်ခုကျင်းပခဲ့ပါတယ် Grammy ဂီတ73ချိန်ရရှိခဲ့တဲ့ Michael Jackson အတွက်ကျူဘာအမှုပညာရှင်တွေစုပေါင်းတင်ဆက်တဲ့ဒီပွဲမှာသူ့ရဲ့နာမည်ကျော်သချင်းတွေဖြစ်တဲ့ Thriller တို့ Billie Jean တို့ကိုကျူဘာဂီတပုံစံနဲ့ဆွဲပြီးတော့တင်ဆက်ပေးသွားခဲ့ပါတယ်။
Estamos hoy para celebrar toda la vida, toda la música
todo ese legado, toda esa magia que nos dejó.
Michael Jackson ye amyin ne bwa tu ye guitar ne tu tha ka de mhaw tyauk twe ko aung me thadiya khong pyu de anin ne di ko la ja da ba. Di sin myet ma tu ye a that ba khong mhaw twe paw lwe aung pya twa ba me lo Cuba guitar thama Ernesto Blanco ga pyo twa ka ba de. Michael ye guitar ha ne mye tat mat che twe ba ma ma shi be Cuba ma raw ma lu nge re ye bwa ko pon pho pe nai ka ba de lo pwe la ji de lu nge tyauk ga le pyo twa ba de.
I mean, to me, it's the greatest to see a concert from Michael Jackson with Cuban musicians.
Cuba guitar and Michael Jackson ye tchin ni yoe set pi lo phyo pi tha ha Michael Jackson go Cuba naing nan da re de ke go de le de sa ne kong pyu lai da phit par de lo di pwae go yauk twa ga de American pi yan su ga Jesse Hughes ga pyo twa ga bari hop bari Michael Jackson ha lu da a te twa bi me name me te da ga ro a te ja bari tu ye de album အဲ့ဒီရှစ်ချက်ထွက်ဖို့ရှိနေသေးပြီးတော့ဒီနေ့အစာပိုင်းမှာထွက်တဲ့သူရဲ့ Escape ဆိုတဲ့ Day Album ကလည်းအထူးကိုအောင်မြင်မှုရခဲ့တာပါရှင
် Hey y'all friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တဲ့အောင်တင်းနော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းလွာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own jet. Painted on the side and bright red. It's gonna stay bright. Here comes a crazy fan. Uh-oh. Up in my face. Oh no. The girl's day. Take this guy cabin away.
တင်ရှားချော်ချာသူတွေရဲ့သတင်းတွေကိုစူးစီးတင်ပြပေးနေတဲ့မရေးတနာကျော်စီစဉ်တဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ဒီသတင်းပတ်မှာတော့ဒါရိုက်တာဂျီဗျူရှင်ကသူမရဲ့ယုံကြည်ရကိုမျှဝေပြောပြထားပါတယ်။မမိုးဖြူရဲ့စီစဉ်တင်ဆက်မှုကိုနားဆင်ကြရအောင်ပါရှင
်။ဒီသူယုံကြည်ရကနားမှာပြောမယ်ဆိုရင်ဟိုကျမကို live နဲ့တက်တက်ပြီးတော့ပြောနေတယ်။ဟိုတခါကျလူရဒီကိုရဲ့ဖြတ်တန်းတဲ့ရေပေါ်မူတည်ပြောဖြစ်နောက်ကိုရောက်တဲ့ဝင်းကျင်ပေါ်မူတည်ဖြစ်ကိုရဲ့စိတ်ချင်မြေကပြောင်းသွားမယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်မငယ်တော့ဆိုရင်ရမ်းဆိုးတာတချို့ကထင်ကြတယ်ဒီလိုချင်းဆိုရင်အရမ်းလိမ်မာတော့ main key တရားကိုထင်ကြတယ်ပေါ့လေ။တကယ်ကကျွန်မငယ်တော့ငယ်တော့ဆိုတာသူငယ်တန်းနေ10တန်းတိပေါ့။အဲ10တန်းတိဆိုတာကဲတော်တော်ပဲပြည့်တိကိုဆိုရင်ပုံမှန်ပဲတော်ဆိုးတယ်။ဆောင်းတော့ဆီယမ်မတွေဆိုရင်သူကြီးလာလို့ရှိရင်ဘာမှမဟုတ်ဘူး။ဟိုတခါကြောက်လို့ရင်နည်းနည်းခဲရမ်းကြွားကြီးတယ်မျိုးခွေးပြင်းမှန်ပါလေပေါ့လေအဲလိုမျိုးဟိုကြောက်ရင်ထိခဲ့ရပေါ့။နောက်ငယ်တော့ဆိုရင်လည်းဟုတ်တယ်ဆီယမ်မိုက်ဒေါ်ဆိုပဲ။ဟိုတကယ်တော့အဲ့တိုင်းဆက်သွားမယ်ဆိုတော့တကယ်ဘွားမှာဘာမှဖြစ်လာမှာမဟုတ်ဘူးပေါ့လေ။နောက်အဲ့ဒီငါပြောတယ်သူငယ်တန်းနေဒီဆက်လို့ဆက်ပြောတိဖြတ်တဲ့ရေတော့အဲ့ဒီစိတ်ထဲမှာပြောကြည့်လို့လိမ်မာတယ်ဆိုတာရမ်းပြင်းစရာကောင်းတယ်ပေါ့နော်။လိမ်မာတော့ပြင်းတယ်။ဟိုသူငယ်ချင်းနည်းနည်းတူလုံးချင်တာလုံးသွားချင်တာတော့ကိုစားတဲ့နေချက်ဘူးဟိုလူကကြည့်လိုက်လို့ရှိရင်လည်းဟိုဂျစ်တီဂျက်ကန်နဲ့အပြုံးရယ်လည်းမရှိဘူးငဲပေဆောင်ဆောင်နဲ့ဟိုအဲ့တော့ကျောင်းတော့ကနည်းနည်းလေးကြည့်ပြီးပေါ့လေလေးကြည့်ပြီးဆိုတော့ live ဘွားတော့ဆိုရင်အဲ့လိုပဲပြရသည်အပြုံးရယ်မရှိတော့ခက်ကြီးကြီးပေဆောင်ဆောင်မင်းကြည့်ပြရမယ်အဲ့ရနေပြီးတော့မှဘယ်အချိန်စကြောင်းလဲဆိုရင်အဲ့လိုပဲပြရမှာ writer ရန်ဖြစ်နေတယ်အဲ့ဒီရောအဲ့ဒီမှာလူရဲ့ပြောကြတယ်အဲ့ writer ဖြစ်နေရင်ဘာလာရေးလို့ရတယ်ပေါ့ပြရတယ်လို့ရ writer ဆိုတော့ကန်နဲ့လည်းဆိုင်နဲ့စမ်းနဲ့လည်းဆိုင်နဲ့ပေါ့ကျွန်တော်တို့တို့ပဲကြည့်ရသည်ကိုဘုရားတော်ဟောကားတော်ဆုံးအောင်မကြည့်ဘူးဥဒုံနေကြပြီးအေးကြပါဘူးအဲ့ရနေပြီးတော့မှဒီဘာသာရေးစာလို့ဖြစ်တယ်ပေါ့ဆိုတော့ပြောမယ်ဆိုရင်ဘာသာရေးလုံရနေပြီးတော့မှပေးစတော့ရတဲ့ပန်းရတဲ့အဲ့ရွှင်းရွှင်းနဲ့ကိုယ့်ရဲ့စိတ်တွေကကြောင်းလာတယ်လို့ပြောပါဆိုလိမ်မာကျင်လာတယ်ဒီဖက်တဲ့ဘာသာရေးစာတွေတော့မှဟိုနောက်ပိုင်းဆိုမဟုတ်ဆရာဘုရားကြီးစာအုပ်တို့ရောဆရာဘုရားကြီးစာအုပ်တို့ဆက်တော့ပြောချင်တာဒီကဆရာကြီးကလည်းဘယ်လိုလဲဆရာကြီးရဲ့စာအုပ်တွေကိုခက်ရတာကကိုယ်တည်းရတာရှိတာဟိုဒရိုက်တာစာပြေကစားလို့တက်ချမ်းစာအုပ်တွေရမ်းဖတ်တယ်နောက်ပိုင်းကျတော့တက်ချမ်းတက်စာရင်ဘာသာရေးစာအုပ်တွေဆိုတော့ခက်ချင်လာတယ်အဲ့နောက်ပဲဘာဖြစ်လာလဲဆိုရင်သူကဖြည်းနဲ့မိမားရဲ့ဘောင်ပျော်လာတယ်တော့လောကရံကိုပုံပြီးခံနိုင်လာတယ်လောကရံနဲ့ကြုံတဲ့အခါမှာလည်းအိတ်ကအေးချမ်းလာ အဲ့ဒါတစ်ပြင်နောက်ဆက်ပေါ်လို့တက်လာတဲ့ခါကျတော့ဒီ dry ရက်စီတွေပိုရှိလာတယ်အခုလက်ရှိချိန်မှာတော့အမှုပညာရောနိုင်ငံရေးရောနှစ်ခုလုံးကျဲလို့နေတဲ့အပိုင်းပေါ့ဆိုတော့နိုင်ငံရေးဆွေးနွေးရမှာလို့ထို့ကတော့တင်လိုက်တယ်ဟိုဒီလိုချင်းဘာကြောင့်နိုင်ငံရေးဝင်လို့လာလဲပေါ့နိုင်ငံရေးဘယ်လောက်နားလဲလို့ပထမကျတော့ဟိုစမတ်ခံရနိုင်ငံရေးဆိုတာ dry ရတယ်ကိုနိုင်ငံမှာရှိတဲ့လူတွေကောင်းဖို့ရေးကိုနိုင်ငံမှာရှိတဲ့နောင်လာနောက်သားတွေကောင်းဖို့ရေးကိုဒီနိုင်ငံသားတယောက်အနေနဲ့တာဝန်ပြုနေတယ်ကိုနိုင်တော့ကိုတိတော့ကိုစက်စမ်းတော့ကိုကူညီနိုင်တော့ကူညီရဲဆိုစိတ်ခုနဲ့လောက်တာပေါ့ဟိုအခုချိန်မှာရုံးပြရာတခုကဘာရှိတာလဲဆိုရင်ကြော်ရွှင်ခြင်းဆိုတာဟိုရယူခြင်းဆိုတာပြည့်စက်ခြင်းကိုပြောပြရာကောင်းတယ်ဆိုအဲ့ကိုတိလိုက်အခုချိန်မှာရုံးပြရာစကားပြောမယ်ဆိုရင်တော့အဲ့လုံးချင်တာပဲလုံးချင်တာလို့ရှင်ဘဝမှာဖြစ်ချင်တာကြီးကုန်ဖြစ်လာလိမ့်မယ်ဟိုနောက်တစ်ခုကအဲမြို့ပြည်နယ်နိုင်ငံရေးပေါ်လေကျွဲလုံးငယ်ကကျွောက်ကင်းကြတယ်မြို့ပြည်ပြည်နိုင်ငံရေးသမားကြီးလို့ပြောမှလည်းမဟုတ်ပါဘူးဒီမှာမြို့ပြည်နယ်သမားပြောင်းနေရပြီမှာပါဘာဘာမှာတကယ်အစ်ဆုံးဒီမှာတကယ်ဝါနာပါမြို့ပြည်နယ်ပါပဲနိုင်ငံရေးဆိုတော့ဒါနိုင်ငံရေးဒီချိန်မှာကိုနိုင်ငံဝင်ကူရမယ့်အချိန်ဖြစ်ကြတော့ဝင်ကူခြင်းဖြစ်ပါတယ်ဒါတော့ဒီမှာရေယုံကြည်ရတယ်နောက်တစ်ခုကဒီမှာဖြတ်တန်းလာတဲ့ live ပေါ်မြည်ပြီးတော့ဟိုကျွန်မဆိုရင်ဒီမှာရေပရိသတ်ဆိုတာထက်ဟိုလူငယ်မျိုးဆက်တွေပေါ့လေကျမလိုပဲစိုးမယ်ဆိုပဲအဲကျမလိုပဲဟိုစိုးကောင်းစိုးမယ်ဟိုကလေးတွေနောက်တစ်ခုကဟိုမျိုးဆက်ကလူငယ်တွေကိုကျမယုံကြည်ရအောင်လက်ဆင့်ကမ်းညှောက်ရေးဖြစ်ပါတယ်အလုံးပြည့်စုံပါရဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုနားဆင်ခဲ့ကြရတဲ့သူယုံကြည်ရာအစီအစဉ်ကိုတော့မမိုးဖြူကအစီအစဉ်တင်ဆက်တာဖြစ်ပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOA Radio အစီအစဉ်ထုတ်လွှင့်မှုမီတာလိုင်းအပြောင်းလဲတချို့ကိုလည်းအခုပြောပြပေးချင်ပါတယ်ရှင် VOA ရဲ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုတော့ပထမနိုင်ဝက်ကိုလှိုင်းဒိုမီတာ32 40 48တို့ကနေထုတ်လွှင့်ပေးနေပြီးဒုတိယနိုင်ဝက်ကိုတော့လှိုင်းဒိုမီတာ32 50နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ် VOA ရဲ့ညနေ6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လှိုင်းဒိုမီတာ16 19 25တို့ကနေနားဆင်နိုင်ကြပါတယ်အခုထုတ်လွှင့်ပေးနေတဲ့ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုတော့ပထမနိုင်ဝက်ကိုလှိုင်းဒိုမီတာ24 25 32နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပြီးဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51တို့ကနေနားဆင်နိုင်ကြတာဖြစ်ပါတယ်ရှင်အခုကတော့ VOA ရဲ့တင်းလာနေညပိုင်းအစီအစဉ်တွေမပြီးဆုံးသေးခင်ချက်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမအေးတန်တာကျော်ကကြီးညာပေးပါပါရှင
်။အီရန်နိုင်ငံနဲ့ဆီးရီးယားနယ်စပ်မှာအစ္စလာမ်နိုင်ငံတော်တစ်ခုထူထောင်มาတယ်ဆိုပြီးတော့ကြီးညာထားတဲ့ဆူနီစစ်သွေးကြွတွေရဲ့ထိန်းချုပ်မှုအောက်ကနေမြောက်ပိုင်းဟာတီဂရစ်မြို့ပြန်လည်ရရှိဖို့အီရန်စစ်လေယာဉ်တွေမနေ့ကညတုန်းကဝင်ဟင်ကနေတိုက်ခိုက်မှုတွေလုပ်နေခဲ့ကြပါတယ်။အီရန်အစ္စလာမ်နိုင်ငံတော်နဲ့ The Levant ISIL စစ်သွေးကြွတွေဇွန်လအစပိုင်းကတင်းယူခဲ့တဲ့မြို့အများပြားထဲမှာအပါအဝင်ဖြစ်တဲ့တီဂရစ်မြို့မှာဒီကနေ့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အကြီးကစိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကကူညီသွားမှာဖြစ်တဲ့အကြောင်းမြန်မာအစိုးရသမ္မတဦးသိန်းစိန်ကတရုတ်နိုင်ငံခီးစဉ်အတွင်းကတိပေးပြောဆိုခဲ့တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟောင်းမီက VOA ကိုပြောပါတယ်ဒါမှလည်းတရုတ်နိုင်ငံရဲ့အကြီးကအစိုးရိမ်မှုတွေဟာဘာတွေလဲလို့တော့နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကရှင်းရှင်းလင်းလင်းပြောမသွားခဲ့ပါဘူးတောင်ကိုရီးယားနိုင်ငံမှာကျင်းပဖို့ရှိတဲ့အာရှအားကစားပွဲတော်မတိုင်ခင်ဒေတာရင်းအနေအထားကိုပြန်လည်ရင်ကြားစေရည်အနေအထားမျိုးဖြစ်အောင်လှုံ့ဆော်တဲ့အနေနဲ့တောင်ကိုရီးယားကအမေရိကန်နဲ့နှစ်ပတ်လည်ပူးရဲစီရည်လေ့ကျင့်မှုလှုံ့ဆော်မှာဖြတ်သိမ်းလိုက်ဖို့မြောက်ကိုရီးယားကဒီကနေ့ပဲတောင်းဆိုသွားခဲ့ပါတယ်ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေရဲ့ဒုတိယအဆင့်16သင်းရှုံးထွက်ပြိုင်ပွဲတွေကစားကြတာမှာဘရာဇီးလျမျိုးတော်မှာကံမဲ့ပြင်းထန်တဲ့နိုင်ဂျီးရီးယားပွဲကိုတော့မြန်မာစံတော်ချိန်ဒီကနေ့ည10နာရီခွဲမှာကံမှာဖြစ်ပြီးတော့ပေါ်တိုအယ်လီဂရာမျိုးကဂျာမနီနဲ့အယ်ဂျီးရီးယားပွဲကတော့မြန်မာစံတော်ချိန်အင်္ဂါနေ့မနေ့2နာရီခွဲအချိန်မှာစပြီးတော့ကစားကြမှာဖြစ်ပါတယ်ရှင်
သ တရင်ချင်းချုပ်ကိုမရေးတန်တာကြောင့်ညပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ဒေါခင်မျိုးသက်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ Linux Rinkus ဖြစ်ပါတယ် View American တာမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ View ကိုနားဆင်ကြကြတဲ့အတွက်လည်း View Wine.2 Wine.3 များကိုစားကျေးဇူးအထူးတင်ရှိကြောင်းပြောပါရစေရှင်ကျမကသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.